Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American တိုင်း2024ခုနှစ်ဧပြီလ19ရက်တောက်ကြနေမနက်ခင်းအစီအစဉ်တွေကို American ပြောင်စု Washington DC မြို့တော်ကနေလိုင်းနိုမီတာ2440 51နဲ့လိုင်းလမ်းမီတာ190ကနေစတင်ထုတ်လွှင့်နေပါပြီ။ဒီအစီအစဉ်ကို VOA ရဲ့ Facebook YouTube စာမျက်နှာကပါရုပ်သံအဖြစ်နဲ့ဓာတ်ရိုက်တင်ဆက်နေတာပါ။ဒီကနေ့မနက်ခင်းအစီအစဉ်တွေကိုကျွန်တော်ညံဝင်းအောင်ကတောင်းယူတင်ဆက်သွားမှာပါ။
အီရန်ရဲ့နျူကလ িয়ার နေရာတွေကိုတိုက်ရင်အစ္စရေးရဲ့နျူကလ িয়ার ပစ်မှတ်တွေကိုလည်းပြန်လည်တက်ခိုက်မယ်လို့အီရန်ဘက်ကချိန်းချောက်သတိပေးပါရယ်။အီရန်နိုင်ငံကိုစစ်လက်နက်ပစ္စည်းထောက်ပံ့ပေးနေတဲ့လူပုဂ္ဂိုလ်နဲ့ကုမ္ပဏီတွေကိုအမေရိကန်ပြည်ထောင်စုကတန်းခတ်အရေးယူလိုက်ပါရယ်။2025အာဆီယံအလဲကျဥက္ကဋ္ဌတာဝန်ယူချိန်မှာမလေးရှားအနေနဲ့မြမအကြက်အတဲ့ဖြစ်ရှင်ရေးကြီးမားတဲ့အခမ်းကဏ္ဍကနေဆောင်ရွက်ဖို့မလေးရှားနိုင်ငံခြားရေးဝန်ကြီးဟောင်းကတိုက်တွန်းပါရယ်။
အဲ့လိုထိတ်တန့်ရောက်တဲ့သတင်းတွေကိုတင်ဆက်ပေးမှာတော့ဒီဂါဇာကနေထွက်ပြေးလွတ်မြောက်လူသူတွေကိုကူညီပေးနေတဲ့အီဂျစ်ကခရီးသွားလုပ်ငန်းအကြောင်းယူကရိန်းမှာ drone တွေဘယ်လိုသုံးနေတယ်လဲဆိုတာနဲ့တောင်အာဖရိကနိုင်ငံဒီမိုကရေစီကိုပြောင်းလဲလာခဲ့တာအနှစ်30ပြည့်အခင်းကျင်းစတာတွေနဲ့စိတ်ဝင်စားပွဲနိုင်ငံတကာသတင်းတွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေအဖြစ်ဥအောင်ခင်ရမြန်မာရေးသုံးသက်ချက်ကျန်းမာရေးနဲ့တိုင်းရင်းသတင်းလွှာတွေကိုထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုငင်းညံ့အေးကပြောပြသွားမှာဖြစ်ပါတယ်ဗျာ
အီရန်ရဲ့နျူကလ িয়ার နေရာတွေကိုတိုက်ရင်အစ္စရေးရဲ့နျူကလ িয়ার ပစ်မှတ်တွေကိုလည်းပြန်လည်တိုက်ခိုက်မယ်လို့အီရန်တော်လှန်ရေးအဆောင်တပ်ကအကြီးတန်းဖူချုပ်ကြီးတူကချင်းချောက်ပြောဆိုလိုက်ပါတယ်ကျသပရီနေကအီရန်နိုင်ငံပိုင်မီဒီယာရဲ့ဖော်ပြချက်ထဲမှာပြီးခဲ့တဲ့သတင်းပတ်ကအီရန်က drone တွေဒုံးကျည်တွေနဲ့တိုက်ခိုက်ခဲ့တာအတွက်အစ္စရေးကပြန်လည်လက်တုံပြန်မာကိုမျှော်လင့်ထားတယ်ဆိုပါတယ်အစ္စရေးဆိုရကိုဇီယွန်ဝါဒီအစိုးရလည်းညွှန်းဆိုခဲ့ပြီးနျူကလ িয়ার အဆောင်တွေကိုအရေးယူခဲ့ရင်တေချာပေါက်ပြန်လည်တုံပြန်မယ်လို့အီရန်နျူကလ িয়ার ကာဝေးနဲ့လုံခြုံရေးဆိုင်ရာအကြီးအကဲအာမက်ဒ်ဟယ်တာလက်ကပြောကြောင်းအီရန်အစိုးရသတင်းအေဂျင်စီ IRNA မှာဖော်ပြပါတယ်တံပြန်တိုက်ခိုက်လာရင်အစ္စရေးရဲ့နျူကလ িয়ার စေယုံတွေကိုအစစ်မြစ်လက်နက်တွေနဲ့ပစ်မှတ်ထားပြီးပြန်လည်တိုက်ခိုက်မယ်လို့သူကသတိပေးပါတယ်။အီရန်အနေနဲ့အစ္စရေးရဲ့နျူကလ িয়ার စင်တာစခန်းတွေကိုရှာဖွေဖော်ထုတ်ထားပြီးပစ်မှတ်အလုံးရဲ့လိုအပ်တဲ့အချက်လက်တွေကိုအစင်သင့်ကင်ထားတယ်လို့ဆိုပါတယ်။ယာနဲ့ချီရဲ့ drone တွေဒုံးကျည်တွေနဲ့တိုက်ခိုက်ခံခဲ့ရလို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နီတန်ယာဟူကအစ္စရေးအနေနဲ့မိမိကိုယ်ကိုခုခံကာကွယ်ပိုင်ခွင့်ရှိတယ်လို့ကြေညာပြီးမှအီရန်ဘက်ကသတိပေးချက်ထွက်လာတာလည်းဖြစ်ပါတယ်ခင်ဗျာ။ပြခဲ့တဲ့သတင်းပတ်ကအစ္စရေးနိုင်ငံကိုအီရန်ကတိုက်ခိုက်ခဲ့မှုအပြီးအရေးယူချက်အဖြစ်အမေရိကန်ကအီရန်နိုင်ငံကိုကျသပရီနေ့ကတန်ခတ်ပိတ်ဆို့မှုအသစ်ချမှတ်လိုက်ပါတယ်။အီရန်နိုင်ငံကိုဆက်လက်နဲ့ပစ္စည်းတွေထောက်ပံ့ပေးတဲ့လူပုဂ္ဂိုလ်နဲ့ကုမ္ပဏီတွေကိုပြစ်မှတ်ထားအရေးယူတာပါ။ဒီတိုက်ခိုက်မှုကိုအနိုင်ယူနိုင်ဖို့ကျွန်တော်တို့ကူညီပေးခဲ့ပါတယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကထုတ်ပြန်ချက်ထဲမှာပြောပါတယ်။ဒါ့အပြင်အီရန်နိုင်ငံအနေနဲ့ဒီတိုက်ခိုက်မှုအတွက်တာဝန်ခံမှုရှိအောင်ဒီနေ့မှာပိတ်ဆို့အရေးယူမှုတွေနဲ့ပို့ကုန်ထိန်းချုပ်မှုအသစ်တွေကိုချမှတ်အရေးယူလိုက်တယ်ဆိုပါတယ်။အီရန်ပေါ်ထောက်ခံပေးနေသူတွေကိုလည်းသမ္မတဂျိုးဘိုင်ဒန်ကတပါးတဲ့သတိပေးပါတယ်။အီရန်ရဲ့တိုက်ခိုက်မှုတွေလှုံ့ဆော်နိုင်မှုအကူအညီပေးနေသူတွေထောက်ခံသူတွေကိုရှင်းရှင်းလင်းပြောပါမယ်။အမေရိကန်ပြည်ထောင်စုကအစ္စရေးနိုင်ငံရဲ့လုံခြုံရေးအတွက်အာမခံပေးထားပါတယ်လို့ဆိုပါတယ်။တာဝန်ခံမှုတာဝန်ယူမှုရှိအောင်လိုအပ်သလိုအရေးယူနိုင်မှုတစ်ချက်ကလေးမှတုံ့ဆိုင်နေမှာမဟုတ်ဘူးလို့လည်းသမ္မတဂျိုးဘိုင်ဒန်ကပြောပါတယ်။အမေရိကန်ဗဏ္ဍာရေးဌာနရဲ့တန်ခတ်ပိတ်ဆို့မှုစီးနင်းမှာလူပုဂ္ဂိုလ် 16 ဦးဝေထင်း drone ပြန်တမ်းရေးရှင်တွေထောက်ပံ့ပေးနေတဲ့လုပ်ငန်းနှစ်ခုနဲ့အီရန်နိုင်ငံရဲ့အကြီးဆုံးတမ်နီထုတ်လုပ်တဲ့လုပ်ငန်းကြီးတွေလိုအပ်တဲ့အစိတ်ပိုင်းတွေကိုပံ့ပိုးပေးနေတဲ့ကုမ္ပဏီ၅ခုတို့ကိုပြစ်မှတ်ထားရေးယူခဲ့တာဖြစ်ပါတယ်ခင်ဗျာ။မြောက် Atlantic စီးရေးမဟာမိတ် NATO အဖွဲ့အစည်းနဲ့ယူကရိန်းကိုလေကြောင်းရန်ကာဝေးစစ်တဲ့အကူအညီတွေပုံမပေးဖို့နိုင်မှုလှုံ့ဆော်နေကြောင်း NATO အထွေထွေအတွင်းမှုချုပ် Jens Stoltenberg ကကြေညာပြီးနေမှာပြောပါတယ်ယူကရိန်းဟာလေကြောင်းရန်ကာဝေးအရေးကြီးလိုအပ်နေသည့်ကြောင်းလဲသူကဆိုပါတယ်။ယူကရိန်းနိုင်ငံခြားရေးဝန်ကြီးလဲတက်ရောက်ခဲ့တဲ့အီတလီမှာကျင်းပတဲ့ G7 ဆက်မှုထိပ်သီးနိုင်ငံတွေရဲ့နိုင်ငံခြားရေးဝန်ကြီးအစည်းအဝေးမှာ NATO အကြီးအကဲကသတင်းတောက်တွေကိုအဲ့လိုမှတ်ချက်ပေးခဲ့တာပါ။ NATO အနေနဲ့အဖွဲ့မှာရှိတဲ့မတူညီတဲ့လေကြောင်းကာဝေးစနစ်တွေနဲ့ပတ်သက်တဲ့အချက်လက်တွေကိုစူးစီးနေပါတယ်။ Patriot လေကြောင်းရန်ကာဝေးစနစ်ကိုအဓိကထားပါတယ်။ NATO အဖွဲ့ရဲ့လေကြောင်းရန်ကာဝေးစနစ်တချို့ကိုယူကရိန်းမှာပြန်လည်အသုံးချနိုင်စေဖို့မဟာမိတ်တွေနဲ့လက်တွဲလှုပ်ဆောင်နေပါတယ်လို့သူကပြောပါတယ်။ယူကရိန်းနဲ့အတူရပ်တည်ပေးမဲ့ NATO မဟာမိတ်တွေရဲ့ဂတိကွင်းနဲ့တန်တိတန်ကြောင့်အားတက်ရတယ်လို့လည်းဆိုပါတယ်။ NATO မဟာမိတ်တွေအနေနဲ့ယူကရိန်းအတွက်သူတို့ရဲ့အထောက်အပံ့ကိုဆက်ထိန်းထားဖို့ရည်ကြီးကြောင်းလဲ NATO အကြီးအကဲကသတိပေးထားပါတယ်။NATO Ukraine Council အစည်းအဝေးကိုလည်းဒီနေ့တောက်ကြနေမှာကျင်းပဖို့ရှိပါတယ်။အဲဒီမှာ Ukraine သမ္မတ Volodymyr Zelensky လည်း online ကနေတစ်ဆင့်တက်ရောက်ဖို့မျှော်လင့်ရပါတယ်ခင်ဗျာ။
ထန်တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိ5.25kHz 1133 kHz 5.40 kHz 4809 5.52 kHz 5.89 kHz 5.95 နဲ့လိုင်းလက်မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။တောက်ကြာနေမနေ့ view ရဲ့သတင်းတွေကိုဆက်လက်တင်ပြပေးပါမယ်ခင်ဗျာ။ရခိုင်ပြည်နယ်မြောက်ပိုင်းဘူးသီးတောင်မြို့နယ်မှာ Hindu ဘာသာဝင်1600နဲ့ Buddha ဘာသာဝင်120လောက်ကို Islamic အကြမ်းဖက်အဖွဲ့ကဖမ်းဆီးထားကြောင်းအိန္ဒိယမီဒီယာတခုကဖော်ပြခဲ့တာကမမှန်ကန်တဲ့လှုပ်ရှားဖန်တီးရေးသားချက်လို့အာဏာသိမ်းမြန်မာစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတုံ့ပြန်လိုက်ပါတယ်။အိန္ဒိယမီဒီယာ India Express ရဲ့သတင်းရေးသားဖော်ပြချက်ကိုစစ်ကောင်စီတပ်တွေနဲ့ရခိုင်မှာတိုက်ပွဲတွေပြင်းထန်နေတဲ့အာရခတပ်တော် AA လို့သိမကြခင်ကပဲအမည်ပြောင်းထားတဲ့ရခိုင်တပ်တော်ခေါင်းဆောင်ဗိုလ်ချုပ်ထွန်းမြတ်နိုင်ရဲ့လူမှုမီဒီယာ X ပါလဲထပ်ဆင့်ဝင်မြောက်ခဲ့တာပါ။အဲ့ဒီသတင်းနဲ့မှအမည်ဖော်ပြမထားတဲ့သတင်းရင်းမြစ်တစ်ခုကိုကိုးကားပြီးဘူဒီတော်မှာစစ်ကောင်စီတပ်ကိုစာအစ္စလမ်အကြမ်းဖက်အဖွဲ့တွေကဘာသာရေးကိုအခြေခံပြီးအကြမ်းဖက်တပ်ဖြတ်မဲ့လာမဲ့အခြေအနေကိုအလက်ပြောင်းတစ်ခုအနေနဲ့လှုပ်ဆောင်နေပြီးအခုလောလောဆယ်မှာလည်း Hindu 1600နဲ့ဗုဒ္ဓဘာသာဝင်120ဦးကိုတစက္ကန့်ဖြစ်ဖမ်းထားတယ်လို့ရေးထားတာပါ။ဒါဟာလူမျိုးရေးပြစ်ခတ်ဖြစ်အောင်တပ်မတော်ကိုအထင်မြင်လွှဲအောင်တမင်သက်သက်လှုပ်ကြံထားတာလို့စစ်ကောင်စီပြောခွင့်ရကတုံ့ပြန်ပါတယ်။အေးအနေနဲ့ဘူဒီတော်တဝိုက်ကမွတ်စလင်ကျေးရွာတွေမှာစစ်ကောင်စီတပ်ကိုစန့်ကျင်မှုနဲ့သူတို့အတွက်လူစုပေးဖို့လိုက်လံတောင်းဆိုတာတွေရှိကြောင်းနဲ့ဒါကိုဖုံးကွယ်ခြင်းလို့အခုလိုမဟုတ်မမှန်ဆွဆွဲပြောဆိုတာလို့လည်းစစ်ကောင်စီပြောခွင့်ရကပြန်လည်ဆွဆွဲထားပါတယ်။အိန္ဒိယမီဒီယာရဲ့ရေးသားချက်ထက်မှာတော့သတင်းချင်းပြတစ်ခုကိုကိုးကားပြီးတော့ AA တိုက်ခိုက်နိုင်မှုအတွက် ARSA ASA တပ်နဲ့ Arakan Rohingya တပ်မတော် ARA တပ်ဖွဲ့ဝင်တွေကိုစစ်ကောင်စီတပ်ကအခြေခံစစ်ရေးလက်ကျင့်ရေးတနက်တွေပေးထားတယ်လို့ရေးသားဖော်ပြထားပါတယ်များ။မလေးရှားနိုင်ငံအနေနဲ့လာမယ့်2025ခုနှစ်အာဆီယံဥက္ကဋ္ဌရာထူးယူချိန်မှာဂျာကလာမြို့သားညီညွတ်ရေးအစိုးရ NUG ပါဝင်သက်ဆိုင်ရာအစုအဖွဲ့တွေနဲ့ပုံမထိတွေ့ဆက်ဆံဖို့လိုသလိုမြန်မာနိုင်ငံအရေးဖြစ်ရှိနိုင်ဖို့ပုံမကြီးမားတဲ့အခမ်းကဏ္ဍကနေပါဝင်ပြီးလက်တွေ့ကျတဲ့နည်းလမ်းတွေဖော်ဆောင်ဖို့မလေးရှားနိုင်ငံသားရေးဝန်ကြီးဟောင်းဆာအီဖူဒင်အဗ်ဒူလာကတောင်းဆိုလိုက်ပါတယ်။အာဆီယံအနေနဲ့ပုံမလက်တွေ့ကျတဲ့နည်းလမ်းတွေနဲ့ချဉ်းကပ်ဖို့လိုပြီးပြီးခဲ့တဲ့3နှစ်ကသဘောတူထားတဲ့အာဆီယံဘုံသဘောတူချက်5ချက်ကိုလည်းလက်တွေ့အောင်မြင်နိုင်ရေးထပ်မံဖြည့်ဆွတ်ဖို့လိုကြောင်းသူကထောက်ပြပါတယ်စင်ကာပူအခြေစိုက် ISEAS Yusuf Ishaq Institute ကထုတ်ဝေတဲ့ Full Cram 8000အရှာရေးရလိလာရေးဆိုင်ရာစာတမ်းမှာ April 18ရက်နေ့ကမလေးရှားနိုင်ငံသားရေးဝန်ကြီးဟောင်းဆာအီဖူဒင်အဗ်ဒူလာကအဲ့လိုရေးသားခဲ့တာပါအဲ့ဒီစာတမ်းထဲမှာမြန်မာအကြက်တဲပြဿနာဖြေရှင်းနိုင်မှုလုတ်တွေအများပြားလုတ်ဖို့လိုနေသေးတယ်လို့လည်းသူကဆိုပြီးမလေးရှားအနေနဲ့အာဆီယံဥက္ကဋ္ဌအနေနဲ့လုတ်ဆောင်နိုင်မဲ့ဖြစ်နိုင်မဲ့နည်းလမ်းတွေကိုလမ်းပြမြေပုံချပြထားတာပါအဲ့ဒီမှာမလေးရှားအာဆီယံနဲ့နိုင်ငံတကာအနေနဲ့အရှိကိုမျှော်ကြည့်ရှေ့ရှုတဲ့ချင်းကပ်မှုတရက်ကိုချမှတ်ရမယ်လို့သူကအကြံပြုထားပါတယ်ဒီတည်းမလေးရှားနိုင်ငံအနေနဲ့ဗျူဟာမြောက်ကြိုတင်ပြင်ဆင်ဖို့လိုပြီးမြန်မာလူထုရဲ့တောင်းဆိုချက်နဲ့တော်လိုင်းရေးနဲ့ပတ်သက်တဲ့အချက်လက်တွေကိုလည်းကောင်းကောင်းသိရှိထားဖို့လိုတယ်လို့မလေးရှားနိုင်ငံသားဝင်ကြီးဟောင်းကသူ့ရဲ့စာရမ်းထဲမှာရေးသားထားပါတယ်။အမေရိကန်သမ္မတဟောင်းဒေါ်နယ်ထရန့်ရင်ဆိုင်နေရတဲ့နယူးယောက်ကရာဇဝတ်မှုဆွဆွဲချက်တရားခွင်မှာကြားနာဖို့အခုသတင်းပတ်အစောပိုင်းမှာကြမ်းသစ္စာကျင်းဆိုထားတဲ့ဂျူရီလူကြီး9ဦးနဲ့2ဦးကိုကြေသပိတ်နေ့ကဂျူရီလူကြီးအဖွဲ့ကနေထုတ်ပယ်လိုက်ပါတယ်။ဒါ့အပြင်နောက်ထပ်ဒါဇင်နဲ့ချီတဲ့ဂျူရီလူကြီးစီးရင်ဝင်လူတွေကိုလည်းဒီမှုမှာတရားမျှတတဲ့စီရင်ချက်ချမှတ်ဖို့သူတို့အနေနဲ့မဖြစ်နိုင်ဘူးလို့ပြောခဲ့လို့ဂျူရီလူကြီးအဖြစ်တာဝန်ယူရမဲ့စီရင်ကနေပယ်ဖျက်ပေးလိုက်ပါတယ်။ထရန့်မှုတွေဂျူရီရွေးချယ်တဲ့တရားရုံးယုံကျိန်းက3ကျိန်းရှိနေပါပြီ။ဒီမိုကရက်တစ်ပါတီကိုထောက်ခံသူအများစုရှိတဲ့နယူးယောက်ပြည်နယ်မှာဂျူရီအဖွဲ့အတွက်လူ192ဦးကိုစစ်ဆေးတာပြီးဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီထဲကဒါဇင်နဲ့ချီတဲ့လူတွေဟာသူတို့အနေနဲ့ဒီအမှုကိုတရားမျှတတဲ့စီရင်နိုင်မှုအမကန်ချက်မပေးနိုင်လို့ချက်ချင်းပယ်ချခံခဲ့ရတယ်လို့နယူးယောက်ပြည်နယ်တရားရုံးချုပ်တရားသူကြီးဖွမ်မာချန်ကပြောပါတယ်ဂျာသာဘရီနေ့ကလည်းဂျူရီအဖွဲ့အတွက်လူ96ဦးကိုစစ်ဆေးခဲ့ပေမဲ့အဲ့ဒီထက်ကတဝက်ကထရန့်ပေါ်မှာတရားမျှတတဲ့အမြင်ဆုံးဖြတ်ချက်ချနိုင်မှုမရှိကြောင်းထွက်ဆိုခဲ့လို့သူတို့ကိုတာဝန်ကနေကင်းလွတ်ခဲ့ရပြီးနောက်ထပ်9ဦးကိုတော့တစုံတရာဖြည့်ရှင်းချက်မထုတ်ပြန်ပဲဂျူရီလူကြီးတာဝန်ကနေကင်းလွတ်ခွင့်ပေးခဲ့ပါတယ်ဂျူရီအဖွဲ့ဝင်12ယောက်နဲ့အရန်6ယောက်ရွေးချယ်ဖို့ရှိရမှာလက်ရှိ9ယောက်ပဲရွေးချယ်ထားနိုင်ပါသေးတယ်ခင်ဗျာ
မြန်မာပြည်ရဲ့တောက်ကြနေမနက်ခင်းထိတ်တန်းအောင်သတင်းတွေကိုကိုငင်းညံအေးပြောပြသွားတော့ပါခင်ဗျာ VOA နဲ့အခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို bambi.voanews.com internet ဆန်မျက်နှာမှာလဲကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့ထဲမှာပဲတိုက်ရိုက်လာရောက်ရှူစားနေပါတယ်အပတ်စဉ်ကဏ္ဍတွေမတိုင်ခင်ဂါဇာစစ်ပွဲတွေပိတ်မိနေတဲ့စစ်ပီးဒုက္ခသည်တွေအီဂျစ်နိုင်ငံဘက်ဘယ်လိုမျိုးရှောင်တိန်လို့ရမလဲဆိုတာကြည့်အောင်ပါပြီးခဲ့တဲ့နှစ်အောက်တိုဘာကစခဲ့တဲ့ Israel Hamas စစ်ပွဲကြောင့်ဂါဇာဘက်မှာပိတ်မိနေသူတွေကိုကယ်ထုတ်တဲ့နည်းလမ်းတစ်ခုရှိနေပါတယ်ဂါဇာနဲ့အီဂျစ်ကြားနေဇဒေတာကိုထိန်းချုပ်ထားတယ်ဆိုပေမဲ့အီဂျစ်ခီးသွားကုမ္ပဏီတစ်ခုကတော့ပါလက်စတိုင်းတွေအသက်ဘေးကနေလွတ်ရောက်အောင်လူတယောက်ကိုဒေါ်လာ1000နဲ့ယူပြီးတော့အီဂျစ်နိုင်ငံတွေကိုဝင်ခွင့်ရအောင်လုပ်ပေးနေတဲ့အကြောင်း Henry Richwell ပြောပြတဲ့သတင်းကိုတော့ကိုစံကျော်ကပြောပြမှာပါ။
အာတမဘာဘူးတာဟန်တယောက်ကိုင်ရိုကသူ့အိမ်ထဲကနေပြီးတနေ့တနေ့ဂါဇာမှာဖြစ်ပျက်နေတာတွေကိုရုပ်သံသတင်းတွေကနေသတင်းရင်းတထိတ်ထိတ်နဲ့နေစဉ်စောင့်မျှော်ကြည့်ရှုနေရပါတယ်။ဘာလို့လဲဆိုတော့မိုမန်လို့ခေါ်တဲ့အသက်23နှစ်အရွယ်သူမရဲ့တူဒီသောသားလေးဟာပါလက်စတိုင်းနယ်မြေထဲပိတ်မိနေတဲ့အတွက်ကြောင့်ပါဆက်သွယ်ရေးလိုင်းတွေမပြတ်တောက်ခင်အချိန်ကြီးတော့သူ့သားလေးနဲ့အဆက်အသွယ်ခဏရခဲ့ပါသေးတယ်။ကျမ်းမာရေးမကောင်းတဲ့အာထန်မဟာဆိုရင်လဲဂါဇာမှာပိတ်မိနေတဲ့သူ့သားလေးပြန်ထွက်လာနိုင်အောင်အတွက်ကိုလုံလောက်တဲ့ငွေကြေးတွေကိုစူးစမ်းရှာဖွေစုဆောင်းနေပါတယ်
။အနာအဆာဒိုအနီအတလောင်းနယ်မော့တူဝိုင်ဆာ
သူ့ကိုကျမအသေးရင်းထဲကနေလွတ်ဖို့အတွက်စူးစမ်းကူညီမယ်။သူရဲ့ရှင်သန်ရည်တည်မှုကကျမပေါ်မှာမူတည်နေတဲ့အတွက်ကျမအနေနဲ့တော့ရှေ့မှာကြုံလာမယ့်အခက်အခဲတိုင်းကိုရင်ဆိုင်ဖြေရှင်းသွားမှာဖြစ်ပါလေ
။ဂါဇာကနေပြန်လွတ်မြောက်ဖို့ဆိုတာအမှန်တကယ်တော့မလွယ်ကူလှပါဘူး။အီဂျစ်အနေနဲ့ကဒုက္ခတဲ့အမြောက်များဝင်ရောက်လာမှာကိုကြောက်တဲ့အတွက်နေဆက်ရာဖာမြို့ကိုပါလက်စတိုင်းအများစုကိုဖျက်ဆီးခွင့်မပြုပါဘူး။ဒါပေမဲ့ငွေကတော့စကားပြောပါတယ်။အော်တိုဘာလအီဇရေးဟာမက်စစ်ပွဲစဖြစ်ကြတဲ့ကအီဂျစ်အနေနဲ့ဟာလာလို့ခေါ်တဲ့ခီးသွွားလုပ်ငန်းတစ်ခုတည်းကိုပဲဂါဇာကနေအီဂျစ်ကိုနေဆက်ဖျက်ချော်တဲ့ခီးစဉ်တွေကိုစီမံခန့်ခွဲဖို့အတွက်လှုပ်ဆောင်ခွင့်ပြုခဲ့ပါတယ်။ကုမ္ပဏီရုံးချုပ်ကတော့ကိုင်ရိုကအော်ဂနီမျိုးမှာအခြေစိုက်ထားပါတယ်။စစ်ပွဲအစပိုင်းမှာတော့လူတယောက်ရဲ့ဖျက်သန်းကအမေရိကန်ဒေါ်လာ144ဒေါ်လာပါ။ဒါပေမဲ့နောက်ပိုင်းအရွယ်ရောက်ပြီးသူတယောက်ကိုဒေါ်လာ5000အထိတိုးမြင့်ကောက်ခံပြီးခလီးငယ်တွေအတွက်ကတော့ဒေါ်လာ2500အထိပေးရပါတယ်။အများစုကတော့ငွေရဖို့အတွက်ကိုမိတ်ဆွေတွေမိသားစုတွေရှိကနေအကူအညီတောင်းရင်တောင်းမဟုတ်ရင်အွန်လိုင်းပေါ်ကနေအကူအညီတောင်းခံကြရပါတယ်။ကိုင်ရိုမှာရောက်နေတဲ့ပါလက်စတိုင်းစစ်ကြောင်းသားမိုဟာမက်ရာအစ်ဟာဂါဇာဒုက္ခသည်စခန်းတစ်ခုထဲမှာပိတ်မိနေတဲ့မိသားစုဝင်6ယောက်ကိုပါလက်စတိုင်းနယ်မြေတွေကထွက်နိုင်အောင်ကူညီဖို့ငွေရှာနေသူပါ။
I'm not with my family. So if I want to continue my study here and
တကယ်လို့ကျွန်တော်အနေနဲ့ဒီမှာပဲပညာဆက်တင်ပြီးတော့ဘဝမှာအောင်မြင်မှုတွေရခဲ့ရင်အဲ့အောင်မြင်မှုတွေကိုကျွန်တော်မိသားစုတွေကိုလည်းကျွန်တော်အနေနဲ့မြင်တွေ့စေချင်ပါတယ်။အဲ့လိုမှမဟုတ်ပဲသူတို့ကကျွန်တော်နဲ့အတူမရှိနိုင်ဘူးဆိုရင်ကျွန်တော်ရဲ့ကြိုးစားအထောက်မှုအကုန်လုံးကအလကားပဲဗျ
။ဒီအကြောင်းအရာတွေနဲ့ပတ်သက်ပြီးတော့ဟာလာခီးသွွားလုပ်ငန်းကို VOA ကဆက်သွယ်ပေးမယ်။ဘာမှပြန်လည်ဖြေကြားမှုမရှိခဲ့ပါဘူး။ကိုင်ရိုမှာရှိတဲ့ IRET လူအခွင့်အရေးအဖွဲ့အစည်းရဲ့ထုတ်ပြန်ပြောကြားမှုအရာကတော့အခုဆိုရင်ဒီခီးသွွားအေဂျင်စီကနေတဆင့်ဂါဇာကနေအီဂျစ်ကိုဖျက်ချော်ဝင်ရောက်လာတာဟာ40ရာခိုင်နှုန်းအထိရှိနေပြီလို့ဆိုပါတယ်။အများပြောနေတဲ့အမျက်ကြီးစားခေါင်းပုံဖြတ်တဲ့ဆိုတဲ့ဆွဆွဲချက်တွေဟာအီဇူရီရဲ့လောက်ရက်တွေအပေါ်အာယုံလွှဲဖို့အတွက်ကြိုးပမ်းမှုတစ်ခုသာဖြစ်တယ်လို့ပြောကြလာသလိုအီဂျစ်ရဲ့ဂါဇာကိုကူညီထောက်ပံ့ရေးလှုပ်ဆောင်နေတဲ့အပေါ်မှာလည်းချီကျူးစကားဆိုလို့လာပါတယ
်
ကိုစီဝါဟီကိုထိခိုက်ခံပြီးတကယ်လိုအပ်နေတဲ့လူတွေကိုထိထိရောက်ရောက်ဂုဏ်ယူပေးနေတဲ့ဒီတိုင်းပြည်နဲ့ဒီကလူမှုအတိုင်းဝိုင်းတွေကိုကျွန်တော်တို့အနေနဲ့ချီကျူးဂုဏ်ပြုမိပါတယ
်
ကိုင်ရိုမြို့မှာအစိုးရရဲ့မူဝါဒတွေပြုပြင်ပြောင်းလဲပေးဖို့ဆန္ဒပြတောင်းဆိုမှုတွေရှိနေပေမဲ့အီဂျစ်အစိုးရကတော့ဂါဇာကနေဝင်လာမဲ့သူတွေအတွက်ရာဖာမြို့နယ်စပ်ဂိတ်ကိုဖွင့်ပေးမဲ့အစီအစဉ်တော့မရှိသေးဘူးပြောပါတယ်။အမိုးကအစားအစာနည်းနည်းငွေနည်းနည်းနဲ့ပါလက်စတိုင်းအများစုဟာဒီလိုမျိုးရက်ဆက်ကြမ်းကြုတ်တဲ့စစ်ပွဲထဲမှာခုထိလွတ်မြောက်မဲ့လမ်းမရှိပဲပိတ်မိနေကြရတော့မှာပဲခင်ဗျာ
။ကိုစံကျော်ပြောပြသွားတာပါ။အခုတော့ယူကရိန်းနိုင်ငံဘက်ကိုလှည့်ရအောင်ပါ။ရုရှားကျူးကျော်စစ်စတင်ချိန်ကတည်းကအဝေးရင်းဒရုန်းတွေဟာထောက်လန်းဖို့နဲ့တာဝေးတိုက်ခိုက်ရေးအတွက်အရေးပါလှပါတယ်။ဒရုန်းအမျိုးသားတစ်တမျိုးဟာမနစ်ကဆလို့ရှေ့တန်းစစ်မျက်နှာမှာတိုက်ခိုက်ရေးပုံစံကိုပြောင်းလဲသွားပါတယ်။ FPV လို့ခေါ်တဲ့ First Person View ဒရုန်းတွေဟာစစ်မြေပြင်မှာနှစ်ဖက်စလုံးအတွက်အိမ်မက်ဆိုးတစ်ခုလိုဖြစ်လာပါတယ်။ယူကရိန်းနိုင်ငံဒွန်ဘက်စ်ဒေသက VOA သတင်းတောက်ယန်ဘိုးချက်ပေးပို့တဲ့သတင်းကိုတော့ကုခမောင်းစိုးမင်းပြောပြပေးပါအောင်ခင်ဗျာ။
Пошли! Первый, погонь!
ယူကရိန်းစစ်မြေပြင်စိမ်းမှုတွေဟာဒဏ်ရာရစစ်သည်တွေကိုစစ်မြေပြင်ကနေအလင်းအမြန်ကယ်ထုတ်ကူတာရေးတင်နန်းလေ့ကျင့်နေကြတာဖြစ်ပါတယ်First person view FPV drone တွေကိုစစ်မြေပြင်မှာအသုံးပြုရေးဟာယူကရိန်းရောရုရှားရောနှစ်ဖက်စလုံးအတွက်အခုအခါမှာပိုမိုပြီးတော့အရေးပါလာကြပါတယ်အဲ့ဒီ drone တွေဟာပိုပြီးတော့သေးငယ်ဈေးချိုပြီးလူကိုလည်းသေစေပါတယ်ဒါနဲ့ပတ်သက်ပြီးယူကရိန်းစစ်မြေပြင်ဆေးမှုတအုပ်ကအခုလိုပြောပါတယ်
Это момент эвакуации.
ပြီးခဲ့တဲ့6လလောက်ကစပြီးတော့ရန်သူတွေကနီလန်းသစ်တမျိုးကိုအသုံးပြုလာကြပါတယ်
။အခုဒီနေရာ Donbass တောင်ပိုင်းမှာ Ukraine စစ်သားတွေဟာ First person view FPV drone တွေကိုတိုက်ခိုက်ရေးအတွက်အဆင်သင့်ဖြစ်လာအောင်ပို့ပြီးတော့ကျွမ်းကျင်ဖို့အတွက်အပြင်းအထန်လေ့ကျင့်နေကြပါတယ်။သူတို့အနေနဲ့ရှေ့တန်းစစ်မျက်နှာကိုနောက်တစ်ချိန်တာဝန်ထမ်းဆောင်ရမယ်ဆိုရင်ဒါဟာဘဝရဲ့နောက်ဆုံးဖြစ်သွားနိုင်တယ်ဆိုတာကိုလည်းနားလည်ကြပါတယ
်။Это момент его.
ဒါရရစစ်သားတွေကိုကုသဖို့အတွက်ကျွန်တော်တို့ကဲထုတ်တဲ့အခါမှာအဓိကအတားအဆီးကတော့ FPV drone တွေရဲ့ရံမဲဖြစ်ပါတယ်။အဲ့ဒီအတွက်မကြာခဏအချိန်နှောင်နေတာတွေဟာနေဝဲလောက်အထိရှိပြီးဒါထက်လည်းပိုကြာတတ်ပါတယ်။အဲ့ဒီလိုနှောင်နေတိုင်းအသက်အန္တရာယ်ရှိလာပါတယ်။
ကွန်ပျူတာတက်ဘလက်ကိုအသုံးပြုပြီးအဝေးကနေ drone ကိုထိမ်းမောင်းနေသူဟာအဲ့ဒီ FPV drone မှာတပ်ဆင်ထားတဲ့ကင်မရာကနေရိုက်ကူးပေးပို့တဲ့မြင်ကွင်းကိုမြင်ရပါတယ်အဲ့ဒီသဘောအတိုင်းမှာပဲအဝေးကနေမြင်ကွင်းကြည့်ထိမ်းမောင်းကဘုံတက်ဆင်ထားတဲ့ drone နဲ့ပြစ်မှတ်ကိုဝင်တိုက်တာဖြစ်ပါတယ်ဒါကြောင့်အဲ့ဒီ drone ဟာတစ်ခါသုံးပဲဖြစ်တဲ့အတွက်အကုန်ကျကလည်းဒေါ်လာ300လောက်ပဲရှိတယ်လို့ယူကရိန်းအရာရှိတွေကပြောပါတယ်အဲ့ဒီ drone တွေဟာပေါ်ပါပြီးမြေပြင်နဲ့နိမ့်နိမ့်လေးပြန်တန်းနိုင်တဲ့အတွက် radar နဲ့လည်းဖမ်းဖို့ခက်ခဲပါတယ်ဒါအပြင်လေယာဉ်ပစ်စစ်တပ်တွေနဲ့ပစ်ခတ်လို့လွယ်ကူတဲ့အရင်ကသမျိုးကျ drone တွေနဲ့လည်းမတူဘူးလို့ဆိုပါတယ်အဲ့ဒီလိုအကုန်ကျတက်တာထိရောက်မှုရှိပြီးအစုအဖွဲ့လိုက်တိုက်ခိုက်လို့ရတဲ့ drone တွေဟာမနှစ်2023နှစ်လယ်လောက်ကစလို့ပေါ်ပေါက်လာခဲ့ပါတယ်သူတို့ရဲ့တိုက်ခိုက်မှုတွေဟာပိုပြီးတော့ပြင်းထန်နဲ့ရှိုင်းလာကရန်သူနယ်မြေတဲ့အထိထိုးဖောက်ဝင်ရောက်နိုင်အောင်ထိန်းကျောင်းပေးလို့လည်းရပါတယ
် разные ретранслятори появились то есть дальность полёта
မတူညီတဲ့ away day retransmitter အမျိုးမျိုးတွေရှိကြနေပြီမဲ့ပုံမကောင်းမှုပြီးတော့အဝေးကိုသွားရောက်တိုက်ခိုက်နိုင်စွမ်းစွန့်ရီမှာတော့ FPV drone တွေအားလုံးထူညီကြပါတယ်ဖြတ်စည်းမှုရလဒ်တွေကလည်းတည်တည်တသာကိုကြီးမားလာပါတယ
်အခုမြင်တွေ့ရတာဆိုရင် Donbass ဒေသမြောက်ပိုင်းတစ်တော်တွေက Ukraine drone တပ်ဖွဲ့ခေါင်းဆောင်ရဲ့မီးအောင်ခတ်မိန်မိန်လင်းနေတဲ့အခန်းလေးဖြစ်ပါတယ်အဝေးတိုင်း drone မောင်းနေသူဟာရုရှားတန်ကြက်ကာကအနီးကိုလေ့ကျင့်တဲ့အနေနဲ့သူ့ရဲ့ drone နဲ့တိုက်ခိုက်ရမှာပြက်ကျသွားပါတယ်။အဲဒီနောက်သူ့ရဲ့အဝေးတိုင်းကွန်ပျူတာမော်နီတာစီကိုလည်းရုပ်ပုံမြင်ကွင်းတွေမပို့နိုင်ဘဲအဆက်အသွယ်ပြတ်တောက်သွားပါတယ်။အဲ့ဒီအခန်းထဲကမီးဖို့ကြောင်ထဲမှာတော့ပလတ်စတစ်အစိပ်ပိုင်းတွေကို 3D ပရင်တာကိုအသုံးပြုပြီး drone တွေထုတ်လုပ်တရုတ်နိုင်ငံထုတ်လျှက်စစ်မော်တာတွေတပ်ဆင်နေကြပါတယ်။ဒါဇင်ပေါင်းများစွာရှိကြတဲ့အဲ့ဒီ drone တွေကိုရှေ့တန်းစစ်မျက်နှာကိုနေ့စဉ်ပို့ပေးပြီးတိုက်ခိုက်ရေးမှာအသုံးပြုနေကြပါတယ်။ FPV drone တွေဟာကလေးကစားစရာအယုတ်တွေလိုဖြစ်ပေမဲ့ဘုံတွေကိုသဲဆောင်တိုက်ခိုက်နိုင်ပြီးလူတွေသေစေနိုင်တယ်လို့စစ်ရေးအသုံးဆောင်တွေကလည်းကြီးကြီးမားမားဖျက်ဆီးနိုင်ပါတယ်။IT engineer Arena ဟာဆိုရင်အဲ့ဒီ Ukraine drone တပ်ဖွဲ့ထဲမှာအဝေးထိန် drone နဲ့အချိန်များစွာတိုက်ခိုက်သူတဦးဖြစ်ပါတယ
် Maybe we are because there are people there but
ကျွန်မတို့တိုက်ခိုက်နေတဲ့အဲ့ဒီနေရာမှာလည်းလူတွေရှိပါလားဆိုရယ်ထူးထူးခြားခြားခန်းစားမှုတော့ရှိပါတယ်တိတဲ့အတိုင်းပဲကျွန်မတို့ကရန်သူတွေကိုတိုက်ခိုက်နေတယ်လို့ကိုကိုကိုလည်းပြန်ပြီးတော့ကာကွယ်ကြရပါတယ
်ဆက်လက်ပြီးတော့ Arena က drone တွေကိုသူ့အနေနဲ့သဘောကျပြီးမဲ့တိတ်မကြခင်မှာစစ်ပွဲကြီးပြီးဆုံးဖို့မျှော်လင့်နေပါတယ်အဲ့ဒီနောက်သူ့အနေနဲ့လည်းလက်နက်တွေကိုအသုံးပြုဖို့မလိုတော့ဘူးလို့ပြောဆိုပါတယ်ခင်ဗျာ
VOA American တရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ် VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးချိန်ဆက်ရပါရှင်
။ VOA ရဲ့တောက်ကြတဲ့အမနခင်အစီအစဉ်တွေကိုဆက်ပြီးတော့တင်ဆက်နေပါတယ်ခင်ဗျာ။ကျွန်တော်တို့အခုထုတ်လွှင့်နေတဲ့ VOA အစီအစဉ်ကို VOA ရဲ့ Facebook စာမျက်နှာကသာမက VOA ရဲ့ website စာမျက်နှာမှာရော YouTube စာမျက်နှာမှာပါတပြိုင်တည်းထဲထုတ်လွှင့်နေပါတယ်။အခုတခါနားဆင်ရမှာကတော့ဒီနှစ်ဟာဒီတောင်အာဖရိကအတွက်အရေးကြီးတဲ့နှစ်တစ်နှစ်ပါဒီတိုင်းပြည်မှာဒီမိုကရေစီစနစ်စတင်ခဲ့တာအနှစ်30ပြည့်တဲ့နှစ်ဖြစ်တယ်လို့ရွေးကောက်ပွဲနှစ်လည်းဖြစ်တာကြောင့်ပြိုင်ဆိုင်မှုပြင်းထန်လာဖို့ရှိတယ်လို့သုံးသပ်ကြပါတယ်ဂျိုအန်နက်စ်ဘတ်မျိုးကနေကိတ်ဘတ်လက်သတင်းပေးပို့ထားတာကိုကိုငင်းညံကပြောပြမှာပါ
ဂျိုဟန်နာစပတ်မျိုးကဒီအမျိုးသမီးအချင်းတောင်ဟောင်းမှာဘယ်ဆာမူဆာဟာ1986ခုနှစ်ကအချင်းကြခံခဲ့ရတာပါသူဟာအဲ့ဒီအချိန်တုန်းကအသက်12နှစ်အရွယ်ပဲရှိသေးပြီးလူမျိုးရေးခွဲခြားမှုစန့်ကျင်တဲ့လှုပ်ရှားမှုတွေပါဝင်ခဲ့တာပါ
The reason why I
ကျမဒီမှာဖမ်းဆီးခံခဲ့ရတဲ့အကြောင်းကတော့ကျမကိုဝင်းနီမန်ဒဲလာအိမ်မှာတွေ့ခဲ့လို့ပါကျမအိမ်မှာတိုင်းပြည်ကိုကာကွယ်ဖို့အတွက် 8K47 ဘလို့သုံးရမလဲဆိုတာကိုသိယူနေခဲ့တာပါ
1994ခုနှစ်မှာနယ်ဆန်မန်ဒဲလာတိုင်းပြည်ရဲ့ပထမဆုံးလူမဲသမ္မတအဖြစ်ကြမ်းကြိမ်တဲ့အခါမှာတော့သူလည်းအပျော်ကြီးပျော်ခဲ့ပါတယ်ဒါပေမဲ့လည်းအခုနှစ်30အကြာမှာတော့အာနာယအာဖရိကန်နေရှင်နယ်ကွန်ဂရက်စ် ANC ပါတီရဲ့အကျင့်ပြတ်ချဆမှုတွေကြောင့်စိတ်ပြတ်နေပါပြီပေါ်ဆာမူဆာက
You know what our country
ရှင်တိလာကျမတို့တိုင်းပြည်မှာသူတို့ကပတ်စံတွေယူပြီးတော့လက်စားနေရပါသူတို့ဘသူတွေကလွတ်တော်တွေရောက်အောင်လုပ်ပေးခဲ့ရလေဆိုတော့သူတို့ခရုမဆိုင်ပါဘူးသူတို့ကကျမတို့မေ့သွားပါပြီ
အရင်ကရဲဆက်တဲ့အကျင့်တော်ဟာအခုချိန်မှာပြတိုက်ဖြစ်နေပြီးဖွဲ့စည်းပုံခုံရုံးရဲ့ရုံးထိုင်ရာလည်းဖြစ်ပါတယ်ဒီနေ့တခါလူခွင့်ရေးပွဲတော်တွေကိုဟောပြောပွဲတွေအနုပညာနဲ့ဂီတပွဲတော်တွေနဲ့နှင်းဆင်ကျင်းပပါတယ်ဒီနေ့မှာတက်ရောက်လာတဲ့သူအများစုကလွတ်လွတ်လပ်လပ်မွေးဖွားလာရတဲ့သူတွေလို့သတ်မှတ်ခေါ်ဆိုကြပြီးမွေးကလေးကလူမျိုးရေးခွဲခြားမှုကိုမသိခဲ့တဲ့သူတွေပါတောင်အာဖရိကမှာရွေးကောက်ပွဲတွေဟာမေလမှာကျင်းပမှာဖြစ်ပြီးတော့လူငယ်တွေမဲလာပေးရင်သူတို့မဲတွေကအပြောင်းအလဲကိုဖြစ်စေနိုင်တယ်လို့လေးလာသူတွေကပြောပါတယ် Rivonia Circle သူတေသနာအဖွဲ့သရဲ့ Director Tessam Doom က
So the young people showed up by themselves.
အသက်35နှစ်အောက်လူငယ်တွေသူတို့ဘာသာသူတို့မဲလာပေးမယ်ဆိုရင်မဲပေးနိုင်တဲ့လူငယ်14သားလောက်ရှိပါတယ်။လူငယ်တွေအနေနဲ့ရွေးကောက်ပွဲမှာမဲလာပေးပြီးတော့တိုင်းပြည်ကိုပြောင်းလဲအောင်သူတို့လုပ်နိုင်တယ်ဆိုတာသဘောပေါက်တင်ပါတယ်။သူတို့မှလုပ်နိုင်တဲ့အစွမ်းတကယ်ရှိပါတယ်
။အသက်30အရွယ်ယူနာတီမီဇလနီကလူငယ်မဲဆန္ဒရှင်တွေအတွက်အလုံယုံဆွေးနွေးပွဲတစ်ခုကိုတက်ရောက်နေတာပါ။တောင်အာဖရိကအနေနဲ့လူငယ်65ရာခိုင်နှုန်းကအလုတ်လက်မဲ့ဖြစ်နေတာနဲ့ရင်ဆိုင်နေရပြီးလာမဲ့မေလရွေးကောက်ပွဲမှာ ANC အနေနဲ့ပထမဆုံးအချိန်နေရာအများစုမရဘူးဖြစ်လိမ့်မယ်လို့စစ်တမ်းတွေကခန့်မှန်းနေပါတယ်ယူနတီမဇလီနီက
Then I was like if I see a corrupt political party doing what the AFI
အကျင့်ပြတ်ခြားဆောင်နေတဲ့နိုင်ငံရေးပါတီတခုကဝန်ဆောင်မှုတွေလည်းကောင်းကောင်းမပေးဘူးအခွင့်အလမ်းတွေလည်းမရှိဘူးဆိုရင်ကျွန်တော်စိတ်ထဲမှာမဲပေးခြင်းစိတ်မရှိတော့ပါဘူး
ဒါပေမဲ့လည်းအသက်23နှစ်အရွယ်တန်ပန်းမဂါကာဝီတို့လိုလူငယ်တွေကတော့ပထမဆုံးအချိန်မဲပေးခွင့်ရမှာကိုစိတ်လှုပ်ရှားနေပါတယ
် I registered to vote last year
ကျွန်တော်မဲပေးဖို့မနစ်ကြဲကမှတ်ပုံတင်ခဲ့ပါတယ်ကျွန်တော်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ Instagram Facebook နဲ့ WhatsApp တွေကိုသုံးပြီးမဲပေးပါလို့နှိုးဆော်ခဲ့ပါတယ်တောင်အာဖရိကမှာအခက်တိုက်စားမှုတွေမညီမျှမှုတွေအပြောင်းလဲတွေဖြစ်တာမြင်မြင်ပါတယ်အပြောင်းလဲကိုယုံကြည်တယ်လို့အပြောင်းလဲကိုလည်းမြင်မြင်ပါတယ်
အနာဂတ်မျိုးဆက်တွေအတွက်တောင်အာဖရိကရဲ့ဒီမိုကရေစီကိုကာကွယ်ဖို့ထိုက်တန်ပါတယ်လို့သူကပြောပါတယ်ခင်ဗျာ
ကိုဝဉ္ဉဏ်ဖြစ်ပါတယ်ခင်ဗျာခမာလဝေပညာရှင်တဦးအကြောင်းမပြောခင်အခုတော့ဒီကမ္ဘောဒီးယားနိုင်ငံရဲ့ဖွံ့ဖြိုးရေးအကြောင်းပါအရှေ့တောင်အရှေ့နိုင်ငံတွေထဲမှာလူစိတ်ဝင်စားမှုအများဆုံးတနေရာဖြစ်တဲ့ရှေဟောင်းအန်ကတ်ဝက်ဖျားကြောင်းရှိရာကိုချောချောမွေ့မွေ့နဲ့သွားနိုင်မဲ့ခင်မီလေးစိတ်ကြီးတခု CM Reed မြို့မှာဖွင့်လှစ်လိုက်ပါတယ်ရာစုနှစ်ပေါင်းများစွာတက်တန်းရှိတဲ့ CM Reed မြို့က Angkor Wat ဘုရားကျောင်းကိုကဘာလက်ခီးသွားတွေလာရောက်လည်ပတ်ဖို့ CM Reed Angkor အပြည်ပြည်ဆိုင်ရာလေဆိပ်ကိုဒီဇိုင်းသင့်တဲ့တိဆောက်ထားတာပါ AB သတင်းဘုတ်ဒုဗဘောကိုအခြေခံပြီးတော့အလေးမာကပြောပြထားပါတယ်
ကမ္ဘောဒီးယားနိုင်ငံရဲ့အန်ကော့အပြည်ပြည်ဆိုင်ရာလေဆိပ်ကို2023ခုနှစ်အောက်တိုဘာလမှာစတင်ဖွင့်လှစ်ခဲ့ပြီးတော့တရုတ်ကုမ္ပဏီ Yunnan Investment Holdings Limited ရဲ့တွဲဖက်ဖြစ်တဲ့ Angkor International Airport Cambodia Company Limited ရဲ့ခြေဝင်တဲ့အကောင့်ထဲပေါ်တည်ဆောက်ထားတာဖြစ်ပါတယ်စာတင်ဆောက်လုပ်ခရေက55နှစ်ကြာပိုင်ဆိုင်မှုသဘောတူညီချက်နဲ့အကောင့်ထဲပေါ်ခဲ့တဲ့အပြည်ပြည်ဆိုင်ရာလေဆိပ်စီမံကိန်းလည်းဖြစ်ပါတယ်ဒါကြောင့်ကမ္ဘောဒီးယားနိုင်ငံအလံရောတရုတ်ကုမ္ပဏီအလံပါနှစ်ခုလုံးလေးစိတ်အပြင်ဘက်မှာလွှင့်ထူထားတာပါဒီလေးစိတ်စီမံကိန်းဟာတရုတ်ချင်းဝေယူပံ့ပိုးတဲ့နိုင်ငံရဲ့ခြားတည်ယူပို့ဆောင်ရေးစွမ်းအင်နဲ့တခြားသောအခြေခံအဆောက်အအုံတွေတည်ဆောက်တဲ့တရုတ်ကုမ္ပဏီတွေပါဝင်တဲ့အထင်ကြီးစီမံကိန်းဖြစ်တဲ့ကမ္ဘာလန် BRI စီမံကိန်းရဲ့တစိတ်တစေတာလည်းဖြစ်ပါတယ်Angkor အပြည်ပြည်ဆိုင်ရာလေးစိတ်ရဲ့နေရန်လက်ဖက်ကိုဒဇောင်းပုံစံစောင်းထားပြီးတော့မျက်နှာချက်အထိစုံလူနီးပါးဖြစ်အောင်မြင့်မြင့်စောက်ထားတာကကမ္ဘောဒီးယားရိုးရာပြည်သူကလက်ရာပုံစံကိုဖော်ကျူးထားတာပါ အန်ကောဝတ်ဖျားကျောင်းရဲ့အရှိတ်ကီလိုမီတာ40လက်ဆက်ငါးမိုင်အကွာဝေးရှိတဲ့မြေအေက1930အေကပေါ်မှာအမေရိကန်ဒေါ်လာ 1.1 ဘီလီယံလောက်အကုန်ကျခံပြီးတော့ဒီလီစိတ်ကိုဆောက်လုပ်ထားတာဖြစ်ပါတယ်ပေ11,810ပေရှိလျားတဲ့လေးရည်ပြေးလန့်လက်ဒီလေးစိတ်မှာရှိပါတယ်။အရည်လေးစိတ်အဟောင်းကဖះเจ้าရဲ့9ကီလိုမီတာမှာတည်ရှိတာပါ။ဒါကြောင့်လေးရည်ပြန်တန်းတဲ့အခါဖြစ်ပေါ်လာတဲ့ဒုက္ခမှုတွေကဒီကမ္ဘောဒီးယားဖះเจ้าရဲ့အုတ်မြစ်တွေပြိုကျထိခိုက်ပါဆိုရင်ဒါကြောင့်2020ခုနှစ်မှာလေးရည်ကွေးအစ်စ်ကိုစတင်တည်ဆောက်ခဲ့တာပါ
။ This is also you know have to contribute
ဒီလိုလေးစိတ်ကိုဆောက်လက်တာကအန်ဂောဝေရှီဟောင်းဖျားเจ้าနေရာကိုလည်းထိမ့်သိမ်းဆောက်ရှောက်ရာရောက်တယ်လို့အထောက်အကူလည်းဖြစ်စီပါတယ်လေးစိတ်အဟောင်းနဲ့ဖျားเจ้าနဲ့ကအရန်နီးပါတယ်ဒီဖျားเจ้าကနှစ်တထောင်တက်တန်းရှိတော့ပြိုကျနိုင်တဲ့အန္တရာယ်ရှိတယ်လေလေရင်ပြန်တက်တာစင်တာတွေမြေပြင်တုန်ခါတာတွေကဖျားเจ้าအဆောက်အဦတွေကိုပျက်စီးစေနိုင်တယ်လေ
ခီးသွားလုပ်ငန်းကကမ္ဘောဒီးယားနိုင်ငံရဲ့စီးပွားရေးကိုပံ့ပိုးပေးတဲ့အဓိကမန်လိုက်တစ်ခုဖြစ်ပါတယ်2023ခုနှစ်ပထမ8လမှာကမ္ဘောဒီးယားနိုင်ငံကိုလာရောက်လည်ပတ်သူနိုင်ငံသားသားခရီးသွားဧည့်သည်ဥယျာဉ်ပေါင်း 3.5 သန်းလောက်ရှိခဲ့ပြီးတော့ကိုရိုနာဗိုင်းရပ်စ်ကရောဂါမတိုက်ခဲ့နောက်ဆုံးနှစ်ဖြစ်တဲ့2019ခုနှစ်တစ်နှစ်လုံးမှာတော့နိုင်ငံသားသားခရီးသွားဥယျာဉ်က 6.6 သန်းခန့်ရှိခဲ့တယ်လို့ခရီးသွားလာရေးဝန်ကြီးဌာနကဆိုပါတယ်အန်ကောဝတ်ဖျားကြောင်စီကိုလာရောက်လည်ပတ်ကြတဲ့ခီးသွားတွေဟာဘေယောင်ဖျားကြောင်ကပုံစံတူမျက်နှာတော်ပြုံးနေတဲ့ရွှေရောင်ရုပ်တုကိုလေးစိတ်အထွတ်မှအရင်ဆုံးမြင်တွေ့ကြရမှာဖြစ်ပါတယ်။ကမ္ဘောဒီးယားနိုင်ငံအထူးသဖြင့်စီယန်ရစ်မြို့ကိုလာကြတဲ့ဘယ်နိုင်ငံသားကိုမဆိုဒီအပြုံးကကြိုးဆိုတာဖြစ်တယ်လို့လေးစိတ်ဒါရိုက်တာကဆိုပါတယ်
။ For Siem Reap is the tourist destination. We have culture
ကျွန်တော်တို့မှာယဉ်ကျေးမှုရှိတယ်ဖျားเจ้าတွေရေကန်တွေနဲ့တောတောင်ငှက်တွေလိုတဘာဝအလှတရားတွေရှိတယ်ဒါတွေကနိုင်ငံခြားသားခီးသွားတွေကိုစီယန်ရစ်မြို့ကိုလာဖို့ဆွဲဆောင်လိုက်တာပါ
တရုတ်နိုင်ငံဟူနန်မြို့ကနေလာရောက်လည်ပတ်တဲ့လီရှန်ဂျုံလိုခီးတွေတွေကိုဒီရုပ်ထုနဲ့ဓာတ်ပုံရိုက်ခွင်ကိုလည်းပေးထားပါသေးတယ
်ဟန်ဒါဟန်ကန်ဂျင်然后很大方
အရန်ကြီးရဲ့တက်ရက်တဲ့လူတွေကိုကောင်းမွန်တဲ့စိတ်ခံစားချက်တွေဒီရုပ်ထုကပေးတယ်လေ
ဒီအန်ကောအပြည်ပြည်ဆိုင်ရာလေးစိတ်ဟာတနစ်ကိုခီးသွားဥယျာဉ်ပေါင်း9သန်းလက်ခံနိုင်ပေမဲ့2024ခုနှစ်မှာလူ9သန်းသာလာရောက်ဖို့မျှော်မှန်းထားကြောင်းလေးစိတ်ဒါရိုက်တာကပြောပါတယ်နေ့စဉ်လေးရည်ပြတ်တမ်းမှုကတော့တနစ်ကို10ချိန်ကနေ25ချိန်အထိတိုးလာခဲ့ပါတယ်ရှင်ကျွန်မလေးမပ
ါသိမကြခင်မှာအပတ်စဉ်ကဏ္ဍတွေထုတ်လွှင့်ကိုရှိပါတယ်အခုတခါတော့ဒီခမာလက်ဝိပညာကိုလက်ဆင့်ခံပေးနေသူတယောက်အကြောင်းကိုလည်းကြားပါမယ်အမေရိကန်ပြောင်စုကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းမှာလက်ရှိနေထိုင်နေတဲ့အသက်80အရွယ်ကမ္ဘောဒီးယားလက်ဝိသမားကြီးဟာမျိုးဆက်သစ်လူငယ်တွေကိုခမာရိုးရာလက်ဝိပညာတွေပြန်လည်မျှဝေပေးနေတာပါသူဟာခမာနီရဲ့တပ်ဖြတ်မှုအသက်ဘေးကနေလွတ်မြောက်လာသူဖြစ်ပါတယ် VOA သတင်းတော်ဂျန်နီယာဒူလော့ဖေးပို့တဲ့သတင်းကိုတော့မတ်အီတန်စင်ကတင်ဆက်ထားပါတယ်
1980ပြည်နှစ်တွေကလေးကအမေရိကန်ပြည်အောင်စုကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းကိုပြောင်းရွှေ့ပြီးတော့ခြေချနေထိုင်လာတဲ့အွန်ရီကကမ္ဘောဒီးယားလက်ရွေးစင်လက်ဝေချန်ပီယံဖြစ်ပြီးတော့1985ခုနှစ်တုန်းကခမာနီလက်အောက်ကနေထွက်ပြေးခဲ့တဲ့သူလေးဖြစ်ပါလေသူရဲ့မိတ်ဆွေတယောက်ရဲ့အကူအညီနဲ့အားကစားသင်တန်းဂျင်တစ်ခုကိုဖွင့်ထားတာအခုဆိုရင်နှစ်40နီးပါးရှိသွားပါပြီ
I'm come to you and I say I'm so happy you know
အမေရိကန်ပြည်ထောင်စုကိုရောက်လာတာကျွန်တော်အယံပျော်ပါတယ်လက်ဝေသမားတယောက်ဖြစ်တဲ့ကျွန်တော်အတွက်အားကစားတင်နန်းဂျမ်လဲရှိတော့ကျွန်တော်စိတ်နှလုံးထဲအယံဝမ်းသာမိပါတယ
်သူရဲ့တင်နန်းကလည်းလက်ဝေချန်ပီယံ18ရောက်ထွက်လာတယ်လို့သူကပြောပါတယ်ဒီထဲမှာမွန်ဆမတ်လည်းပါဝင်တာပ
ါ It's special for me because for me I want to
ဒီရင်ကျေးမှုကိုကဘာမှချပြနိုင်ပြီးခမာရိုးရာတိုင်းပညာကိုကဘာကိုထုတ်ပြနိုင်တဲ့အတွက်ကျွန်တော်အတွက်အရေးပါတဲ့အရာဖြစ်နေပါတယ
်။ချီယောင်းနဲ့ပါကံကွင်းရှိတဲ့ခမာရိုးရာလက်ဝေပညာကိုပရာဒယ်ဆရီလို့ခေါ်ပြီးတော့မြန်မာလက်ဝေထိုင်းမွေထိုင်းတို့နဲ့နည်းနည်းဆင်ပေမဲ့လေစီမင်းစည်းကမ်းတွေကတော့အနည်းငယ်ကွဲပြားပါသေးတယ်။အော်မရီရဲ့သမီးအစိုးချတာတတ်ကလည်းရိုးရာလက်ဝေခစားပါသေးတယ်။
Anytime I step into the ring or every time I hit it back it just
Joe I know when I they go throw down ကျမတို့ကမ္ဘောဒီးယားလူမျိုးတွေဖျက်တမ်းခဲ့ရတာကိုအောက်မေ့မိပါတယ်
ဒီတင်နန်းကိုကမ္ဘောဒီးယားတွေသာမကတခြားလူမျိုးတွေလည်းလာပြီးတော့တဲကြပါလေ လဝေလေးလာရင်းနဲ့ဘဝသင်ခန်းစာတွေရတဲ့အကြောင်းလဝေသမား Justin Padilla ကပြောပါတယ်
When you put in that kind of situation as like refugees and coming
အကကယ်ရီကိုဖျက်တမ်းရတဲ့ဒုက္ခတွေကဘဝရဲ့လောကဒဏ်တွေကိုပိုနှားလေကြပြီးအသေးမွှားကလေးကစားအရာတိုင်းကိုအကောင်းဖက်မြင်တတ်ကြပါတယ်ဘယ်အရာမှအလဟတ်သက်ဖြစ်မသွားစေခြင်းကြပါဘူးအားလုံးပြည့်စုံပြီးသားသူတွေကြတော့ကိုယ်မှရှိပြီးသားတွေကိုမမြင်နိုင်ပဲဘဝကိုအကောင်းဖက်မြင်ပြီးဖျက်တမ်းဖို့ခက်ခဲနေကြပါတယ
်ဒီနှစ်အသက်80ပြည့်မဲ့အော်မရီကသင်တန်းသားတွေကိုသူကိုယ်တိုင်ဆက်ပြီးတော့သင်ကြားပေးနေစေဖြစ်ပါလိမ့်
I will take care that gym forever until I die because
ကျွန်တော်ရဲ့ gym ကိုအရန်ချစ်တဲ့အတွက်ကျွန်တော်မသိမချင်းတင်နှံ့ပေးသွားအောင်ပါပါဆက်လုပ်သွားအောင်ပါပါ
Omri ဟာကမ္ဘောဒီးယားနိုင်ငံအတွင်းလူမျိုးတို့တက်ဖြစ်မှုကြားကနေလွတ်မြောက်လာပုံအကြောင်းကိုယ်တိုင်ရေးတဲ့အထုပ်ပတ်တီထုတ်ဝေထားပါလိခမာနီသမိုင်းအကြောင်းအမေရိကန်နိုင်ငံသားတွေပို့ပြီးတော့နားလည်စေဖို့နဲ့ခမာလက်ဝေကိုလူစိတ်ဝင်စားမှုပိုများလာစေဖို့ရည်ရဲတဲ့အကြောင်းသူကပြောပြပါလိမ့်ရှင်
မသေးချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကဘာကြီးမှာကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေ။တည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အကျက်အတဲကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင်းချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြမိတာတွေကကလေးလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်ကျမတို့ VOA ကအန်ရဲချားကသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ် VOA America အတန်းကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါရှင်
မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American တန်ရဲ့မြန်မာပြည်တောက်ကြနေမနက်ခင်းအစီအစဉ်တွေကိုလှိုင်းတိုမီတာ24 40 51နဲ့ VOA ရဲ့ website Facebook YouTube တို့ကပါဆက်ပြီးတော့ဓာတ်ရိုက်ထုတ်လွှင့်နေတာပါအခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ဥအောင်ခင်းရဲ့မြန်မာရေးသုံးသပ်ချက်ဦးဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍတိုင်းရင်းသတင်းလှအစီအစဉ်တွေတင်ဆက်သွားဖို့ရှိတဲ့အထက်ရင်းဦးဆုံးတော့ဥအောင်ခင်းရဲ့မြန်မာရေးသုံးသပ်ချက်ဖြစ်ပါတယ်လွတ်လပ်တဲ့ရခိုင်ပြည်ဖြစ်ပေါ်လာရေးအလားအလာကိုဆွေးနွေးထားပါတယ်လွတ်လပ်တဲ့အချုပ်အခြာအာဏာပိုင်အဖြစ်ရခိုင်ဒေသကိုအသွင်ပြောင်းဖို့ကြိုးပမ်းနေကြပုံကိုဦးအောင်ခင်ကသုံးသပ်ရေးသားတင်ပြထားပါတယ်ခင်ဗျာ
ရခိုင်ပြည်သူတရားလုံးအဖိနှိတ်ခံဘဝကလွတ်မြောက်ရေးဆုံးရှုံးသွားတဲ့အချုပ်အခြာအာဏာပြန်လည်ရရှိရေးနဲ့နိုင်ငံတည်ဆောက်ရေးအတွက်ရခိုင်တပ်တော်ကိုဖွဲ့စည်းရတယ်လို့တမှုရုပ်ထွန်းမြတ်နိုင်မကြခဏပြောလို့ရှိပါလေ18ရာစုနောက်ပိုင်း1985မှာဗမာမင်းကိုစစ်ရှုံးလို့နှစ်ပေါင်း200ကျော်ရခိုင်နိုင်ငံပွဲပြောက်သွားပါတယ်မြန်မာပြည်လွတ်လပ်ရေးရတော့အနှစ်86နှစ်ကျော်ဗဟိုအစိုးရလက်အောက်မှာနေခဲ့ပေမဲ့တိုးတက်မှုစိတ်သုံးပြီးအစင်းရဲဆုံးဒေသဖြစ်နေတယ်လို့ရခိုင်တိုင်းရင်းသားအများစုကမြင်ကြပါတယ်ရခိုင်မျိုးသားစိတ်သက်ပြင်းထန်ပုံကို2020ရွေးကောက်ပွဲကလည်းပြသနေပါတယ်။ရခိုင်ပြည်နယ်တစ်ခုကြီးမှသာ NLD ပါတီဟာအများစုမဲမရတာကိုတွေ့ရပါတယ်။ရခိုင်ဒေသကိုချုပ်ကင်နိုင်ပြီးပြည်သူထောက်ခံမှုရရှိလာတဲ့အခါပြည်ထောင်စုကခွဲထွက်ပြီးပြည်ကျားနိုင်ငံထူထောင်ဖို့အစီအစဉ်မရှိဘူးလို့ရခိုင်တပ်တော်ကဆိုပါတယ်။ဒါပေမဲ့ Confederation ရဲ့မနိုင်တဲ့အဆင့်ကိုရဖို့မြောင်းမန်ဒဲလူစီဦးကြီးချုပ်ဘိုးချုပ်ထွန်းမြတ်နိုင်ကရောပြောခွင့်ရပေါ့ကိုဥခိုင်ဒုက္ခကရောပြောလို့ရှိပါတယ
်ကိုပိုင်ပြာထန်းခွင့်ကိုမိမိဘာသာပြင်ဆင်ပြီးဆုံးဖြတ်တာကပိုပြီးသဘာဝကျတယ်လို့ဥခိုင်ဒုက္ခကပြောပါတယ်ကွန်ဖက်ဒရေးရှင်းအဆင့်ရရှိဖို့ရည်မှန်းပြီးစ조사သွားမယ်လို့ဘိုးချုပ်ထွန်းမြတ်နိုင်ကလည်းပြောထားပါတယ်ရခိတာအိမ်မက်ဟာကွန်ဖက်ဒရေးရှင်းသဘောမျိုးဖြစ်ပါတယ်မိမိဘာသာစီမံအုပ်ချုပ်တဲ့အချုပ်အခြာအာဏာပိုင်ပြည်နယ်အဖြစ်ပြည်ထောင်စုထဲမှာရပ်တည်မဲ့ရည်ရွယ်ချက်ဖြစ်ပုံရပါတယ်။လွတ်လပ်စွာကိုယ်ပိုင်အုပ်ချုပ်နေတဲ့ဝါပြည်နယ်ကိုလည်းဥပမာပေးထားပါတယ်။ Confederation မှာလည်းအဆင့်အမျိုးမျိုးရှိနိုင်ပါတယ်။လုံပိုင်ခွင့်ဝေခွဲမှုအပေါ်မူတည်ပြီးအမျိုးမျိုးကွဲပြားနိုင်ပါတယ်။ဥပမာနိုင်ငံခြားဆက်သွယ်ရေး၊ငွေရေးကြေးရေး၊ကုန်သွယ်ရေးစတာတွေမှာပြည်ထောင်စုအစိုးရနဲ့ပူးပေါင်းဆောင်ရွက်ပြီးကာကွယ်ရေးအုပ်ချုပ်ရေးဥပဒေပြုရေး တရားစီရင်ရေးတွေကိုရခိုင်ပြည်နယ်အစိုးရကဆောင်ရွက်မဲ့သဘောလည်းဖြစ်နိုင်ပါတယ
်လွန်ခဲ့တဲ့ဖေဖော်ဝါရီလကစစ်ကောင်စီဝင်ဒေါက်တာဘတ်ရွှေစစ်တွေမြို့မှာရခိုင်ပြည်နယ်စာပင်နဲ့ယဉ်ကျေးမှုအသင်ကိုယ်စားလှယ်တွေနဲ့တွေ့ဆုံပြီးစစ်အစိုးရအမြင်ကိုရှင်းပြပါတယ်စစ်ကောင်စီဟာနိုင်ငံရေးပြဿနာကိုနိုင်ငံရေးအနည်းနဲ့ပြေရှင်းဖို့ကြီးညာထားပြီးဖြစ်လို့ငြိမ်းချမ်းရေးလုပ်ငန်းဆောင်ရွက်ဖို့အမြဲတမ်းတကားဖွင့်ထားတယ်လို့ဆိုပါတယ်တိုက်ပွဲတွေကြောင့်ပြည်သူလူထုဒုက္ခရောက်တာမို့ပဋိပက္ခချုပ်ရင်းမှုအတွေ့တွေ့ဆုံတဲ့တွေ့ဆုံတိုက်သူတွေကိုတွေ့ဆုံနေတယ်လို့ဆိုပါတယ်ပြည်သူဆန္ဒတရှိမှသာနိုင်ငံတော်အကြီးအကဲကဆုံးဖြတ်နိုင်လိမ့်မယ်လို့ဒေါက်တာဘတ်ရွှေပြောတာကိုပြန်ကြားရေးဝန်ကြီးဌာနတို့မြန်မာ Digital News မှာ February 10ရက်နေ့ကပေါ်ပြပါတယ
်ဦးသီးတော်မောင်တော်မြို့နယ်တွေမှာဘာသာရေးလူမျိုးရေးပဋိပက္ခတွေဖြစ်ပွားအောင်စစ်ကောင်စီကကြိုးပမ်းနေတယ်လို့ရခိုင်အမျိုးသားအဖွဲ့ချုပ် ULA ကမတ်လ25ရက်နေ့ကကြေညာပါတယ်စီရေးမှာရှုံးနေနေတာကိုအာယုံလွဲသွားစေဖို့အတွက်ထိလွယ်ရှားလွယ်တဲ့ဘာသာရေးလူမျိုးရေးဖြစ်ပေါ်လာအောင်ဆန္ဒပြပွဲတွေလုပ်ဖို့ဒေသအခြေစိုက်စစ်ကောင်စီတပ်ကကြိုးပမ်းနေပါတယ်စစ်တပ်ရဲ့ဖိအားပေးမှုကြောင့်မတ်လ19ရက်နေ့ကဘူဒီတောင်မှာမွတ်စလင်တွေကအေးအေးဆန့်ကျင်ရေးဆန္ဒပြပွဲကျင်းပပါတယ်မွတ်စလင်တွေကိုလက်နက်တပ်ဆင်ပြီးစစ်ကောင်စီတပ်နဲ့ပူးပေါင်းတိုက်ခိုက်တာမျိုးတွေလည်းရှိလာပါတယ်။ရခိုင်ဒေသမှာရခိုင်တပ်တော်တစ်ခုတည်းသာရှိရမယ်ဆိုတဲ့မူဝါဒအတိုင်းအခြားလက်နက်ကိုင်အဖွဲ့အစည်းတွေကိုအတိမတ်မပြုပါဘူး။ရခိုင်ဒေသဖွံ့ဖြိုးရေးကိုအထောက်အကူပြုမဲ့နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေကိုကြိုဆိုပြီးလုံခြုံရေးကိုတာဝန်ယူတယ်လို့လည်းဆိုထားပါတယ
်။ရခိုင်ပြည်နယ်ကိုအကျိုးစီးပွားဖြစ်စေမဲ့နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေအားလုံးကိုလက်ခံကြိုဆိုပြီးယင်းဤမြုံဏသူတို့ရဲ့လုံယုံရေးကိုရခိုင်တပ်တော်ကတာဝန်ယူမယ်လို့ဆိုပါတယ်။လွတ်လပ်စွာစီမံခံခွဲပိုင်ခွင့်ကိုလက်တွေ့ကျင့်သုံးတဲ့သဘောဖြစ်ပါတယ်။ရခိုင်ဒေသကစစ်ကောင်စီတပ်တွေမှာဒေသခံရခိုင်သားတွေအများစုဖြစ်ပါတယ်။သူတို့ကလည်းအေးအေးကိုထောက်ခံကြတာမူအေးအေးလာတိုက်ချိန်မှာလက်နက်ချပုံနဲ့စကားကိုစွန့်ခွာဖို့သာစိတ်ကူးနေကြတယ်လို့ CDM ဗိုလ်ကြီးဇင်ရောကနရင်းစားရသတင်းကိုပြောပြပါတယ်။ဒါကြောင့်ရခိုင်မှန်သမျှအေးအေးပဲလို့စက္ကစဗိုလ်ချုပ်တွေပြောလို့ရှိပါတယ်တဲ့ရခိုင်တွေစီးလုံးနာကိုအခွင့်ကောင်းယူပြီးစစ်တပ်ကလူသားတိုင်းနဲ့ကာကွယ်တာတွေရှိတာမို့အေးအေးအနေနဲ့ကအတော့ကိုတတိထားနေရတယ်လို့ဆိုပါတယ်ရခိုင်တပ်တော်တစ်ခုကြီးကိုအတိအမှတ်ပြုတာဟာစီးရဲ့အာသာချက်တစ်ခုဖြစ်ပါတယ်ဝတ်ဒေတာမှလည်းဝတ်တပ်တစ်ခုကြီးသာရှိရမို့လောရခိုင်ရတာအခြားဒေတာတွေနဲ့ပေါ်ပြီးအစဉ်ပြေပုံရပါတယ်စစ်ကောင်စီဟာကြီးရေလေအင်အားသုံးစလုံးကိုတုံးပြီးရခိုင်ဒေသကိုတိုက်ခိုက်နေပေမဲ့မချိမရောက်ပြစ်နေပါတယ်အေကတော့ကြားလေပြည်သူထောက်ခံမှုရလေမှုရွယ်ချက်အောင်မြင်ဖို့အလားအလာရှိပါတယ်ခင်ဗျာ
VW ရဲ့မနက်ခင်းစီစဉ်တွေကိုချစ်မိတ်ဆွေတွေကြားနေရတာပါခင်ဗျာအခုတော့ဒီကျမ်းမာရေးကဏ္ဍပါဒီတစ်ပတ်မှာတော့ຫນွေကာလအဖြစ်များတဲ့အရေးပြားပြဿနာအကြောင်းကိုပြောတာပါဗျ။ຫນွေကာလမှာပူပင်ပြီးရေရှားပါတာကတကိုးရေတန်ရှင်းရေးကိုအားနည်းစေပြီးအရေးပြားရောဂါဖြစ်လာစေတယ်လို့ကျန်းမာရေးပညာရှင်တွေကထောက်ပြကြပါဗျ။ဘယ်လိုကာကွယ်ကူးသနိုင်မှာလဲ။ဒီအကြောင်းမြန်မာနိုင်ငံထဲမှာအတွေ့အကြုံများခဲ့တဲ့အထွေထွေရောဂါကုဆရာဝန်ကြီးဒေါက်တာဣကလေယာမိုးကိုကိုဝင်းမင်းဆွေးနွေးထားပါဗျ။
โอเคดร.อิกลียาโมခင်ဗျာကျွန်တော်တို့နေရာဒီပူပူလာပြီးတော့အပူဆက်တာနောက်ရေပါရှားလာပြီးတော့တန်ရှင်းမှုလည်းနည်းလာတာကြောင့်နောက်ဆက်တွဲဖြစ်တဲ့ဝမ်ယောဂါတို့တိုက်ဖွိုင်နောက်တန်ကောင်ယောဂါဖြစ်တာတွေအတွက်ကာဝယ်ပြည့်စုံရည်တွေပြီးခဲ့တဲ့အပတ်တွေကပြောပြီးမှဒီဒီဘက်တော့ဆ iam ရေနောက်ထပ်အကျိုးဆက်ပြဿနာတွေကိုဆက်ပြောမှာမို့ပါကနေစရှင်းပြခြင်းလဲဆ iam ရေ
ဟုတ်ကဲ့အပူချိန်ရလည်းများတယ်တစ်ဖက်မှာနေပူတယ်တခါဒီရေရလဲတစ်ဖက်မှာရေရင်းမြေတရားရှားပါတယ်နေပါတယ်ရေရှားပါတယ်အဲတန်ရှင်းမှုကိုကောင်းကောင်းတိတိယောက်ဆောင်ရွက်ဖို့အတွက်ရေအခက်ခဲဖြစ်တယ်တချို့ဒေသတွေဆိုရေရှားအောင်လည်းမကရေပါမရဘူးဖြစ်တယ်ပေါ့နော်ဆိုတဲ့အကြောင်းမလို့ဒီပုံမှန်ရေချိုးပေးခြင်းနဲ့တကွေတန်ရှင်းမှုဆောင်ရွက်ဖို့အတွက်ကိုတောင်မှချိုးဖို့ရေကိုမရှိဘူးဒီဆက်ပြုတ်ဖို့အတွက်တောက်ဖို့အတွက်ရေမရှိအောင်လည်းမကဘူးဒီသုံးဖို့ရေနဲ့ချိုးဖို့အတွက်ပါရေမရှိတဲ့အခါမှာတကွေတန်ရှင်းမှုအားနည်းလာမယ်ဒီလိုတန်ရှင်းမှုအားနည်းတဲ့အတွက်ကြောင့်မလို့ဖြစ်တတ်တဲ့အရေးပြားပြဿနာတွေဖြစ်လာမယ်ဒီလိုအရေးပြားပြဿနာတွေမှာလည်းပုံမှန်အရေးပြားမှာညက်ပတ်လို့ရရမယ်ဒီ ပုံမယ်ပေါ့နော
်ဟုတ်ကဲ့ဆင်မကြီးအဲ့ဒီတော့ဘလို့အရေးပြပြဿနာယောဂါတွေဖြစ်လာနိုင်မလဲဆင်မကြီ
းဝေဝဲညင်းပေါ့နော်ကျမတို့နိုင်ငံမှာဆိုရင်အဖြစ်များတယ်လေဘာလို့လဲဆိုတော့အပူချိန်ကလည်းမြင့်မားတယ်ပြီးတော့သို့ထိုင်းမှုကလည်းမြင့်နေအဲ့တော့ပူအိုက်ဆွတ်ဆိုချွေးထွက်ကများနေပူတော့ချွေးထွက်ကများတယ်အဲပုံမှန်ချွေးထွက်များတဲ့ကြားထဲမှာမှအဲ့လိုဆွတ်ဆိုနေတဲ့ခန္ဓာကိုယ်ရေပြားကြီးကရေမှန်းပုံမှန်မချိုးနိုင်ဘူးရေနဲ့အဲညစ်ပတ်လို့ဖြစ်စေရေမရလို့ဖြစ်စေဒီခွေတန်ရှင်းအတွက်ရေမချိုးနိုင်လို့ဆိုတဲ့အခါမှာဆိုတော့မှုတေမှုလိုမျိုးတွေပေါ့နော်ဆွဲကတ်တဲ့ယောဂါတွေဖြစ်ပြီးတော့မှပွေးလိုဝဲလိုညှင်းလိုလိုရေပြားယောဂါတွေဖြစ်တတ်တယ်နောက်တစ်ခါအဲ့မှာအဲဒီဆိုတော့ရေပြားရရန်လိုကုတ်ကြမယ်ဆိုတဲ့အခါမှာလည်းပဲဒီကုတ်ရာနေမှာအနာပုံဝင်တဲ့အခါမှာအနာတွေပေါ့နော်ဖြစ်တတ်တယ်သွေးဆူနာလိုမျိုးတို့မွေးကျွနာလိုမျိုးတို့တွေပေါ့အဲ့လိုအနာတွေဖြစ်တတ်တယ
်ဟုတ်ကဲ့နောက်ရောဒီဖြစ်နိုင်တဲ့အခြေပြားပြဿနာအကျိုးဆက်တွေရှိသေးလားဆင်မ
နောက်တစ်ခါလူတော်တော်များများမှပုံမှန်အရင်ဖြစ်လေရှိတာအရင်အပူချိန်မြင်မာတဲ့အခါမှာဖြစ်တဲ့အာမိပောက်တာမျိုးလေးအနီးဆက်လေးတွေဖြစ်ပြီးတော့မှရရန်တဲ့အစာမျိုးလေးဖြစ်တာမျိုးလေးတွေနေလောင်တာမျိုးတွေနောက်တစ်ခါဒီနေကြောင်းမလို့အလားကြီးအဲဒီရရန်တဲ့ယောဂမျိုးတွေခင်းလွန်ရောင်ကြီးတွေကအရန်မြင့်မားတဲ့အတွက်ကြောင့်မလို့လေနောက်ဆုံးမှဆိုရင်ဒီ skin အရေပြားကင်ဆာအထိပေါ့နော်ပြဿနာတွေကတော့အဲ့လောက်အထိကိုဖြစ်သွားနိုင်ပါတယ
်ဟုတ်ကဲ့ဆင်မအဲ့ဒီတော့ဒီအရေပြားယောဂါပြဿနာတွေကနေကာကွယ်ဖို့ရောဘယ်လိုအကြံပြုချင်လဲဆင်မရေ
ကာကွယ်ဖို့တော့အခြေခံအဖြစ်ကတော့အရေပြားယောဂါဆိုတာခန္ဓာကိုယ်ရဲ့ဒီတကွေးတန်ရှင်းနဲ့အများကြီးဆိုင်ပါတယ်ဆိုတော့အဓိကတော့တကွေးတန်ရှင်းရေးကိုကျူးဆိုင်ပြီးတော့မှအမြဲတမ်းတန်ရှင်းနေအောင်နေထိုင်မယ်ဆိုလို့ရှိရင်တော့ရေပြားယောဂါဆိုတာဟာဖြစ်လေဖြစ်တာအရင်နေပါတယ်ရေပုံမှန်ချိုးမယ်ရေချိုးတဲ့အခါမှာလည်းပဲစပြာနဲ့တိုက်ပြီးတော့မှတန်ရှင်းအောင်ချိုးမယ်ပြီးလို့ရှိရင်ပူလွန်တဲ့အချိန်မျိုးပေါ့နော်ခုလိုမျိုးနေရာဒီပုံမြင်တဲ့အချိန်မျိုးတွေဆိုလို့ရှိရင်နေနဲ့တိုက်ရိုက်ထိတွေ့မဲ့အချိန်မျိုးတွေကိုရှောင်ရှားမယ်မလို့ပဲနဲ့နေပူလွန်တဲ့အချိန်မျိုးတွေမှာဆိုရင်မလို့ပဲနဲ့အပြင်ကိုမထွက်ဘူးထွက်မယ်ဆိုလို့ရှိရင်လည်းလိုအပ်တဲ့ကာကွယ်မှုတွေပေါ့နော်ပေါ့ပေါ့ပေါ့ပေါ့ချောင်းချောင်းရှိလေဝင်လေထွက်ကောင်းပြီးတော့မှချွေးထွက်လို့ရှိရင်လည်းအချောက်မြန်နဲ့ချီတယ်လိုမျိုးအဝတ်အစားလေးတွေကိုလက်ရှိချီတယ်မျိုးလေးတွေကိုဝတ်ပေးမယ်အဲတခါအရေပြားကိုအခုခေတ်မှာဆိုလို့ရှိရင်ကျမတို့ sunscreen တွေလည်းအများကြီးပဲရှိနေပြီဆိုတော့လေဒီနေမလောင်အောင်နေကနေအပူတန်းကနေကာကွယ်ပေးနိုင်မဲ့ sunscreen လိုမျိုးလိမ့်စေးလေးတွေလိမ့်ပေးထားမယ
်နေပူခံလူတဲ့ဆီပေါ်ဆက်မှာနော
်ဟုတ်ပါတယ်အဲနေပူခံလူတဲ့ဆီကိုအဲ့လိုမျိုးလိမ့်ပေးမယ်အဲ့ခါမှာလည်းပဲခင်းလွန်ရောင်ကြီးအမြင့်မားရဲ့အာကာကွယ်နိုင်တဲ့အမှတ်အထိပေါ့နော်အဲနေပူခံလိမ့်တဲ့ဒီ sunscreen လို့ဆိုရင်လာတာက15လို့20လို့30လို့အဲ့လိုမျိုးနဲ့အမှတ်ကလေးရှိတော့လေ30နဲ့အထက်လိုမျိုးအမှတ်ရှိတဲ့နေပူခံနေကားတဲ့လိမ့်စေးမျိုး sunscreen ကိုလိမ့်သင့်ပါတယ်တခါဒီနေကားမျက်မှန်တက်နိုင်ရင်လည်းနေကားမျက်မှန်တက်သင့်တယ်အဲတကယ်လို့မှပေါ့နော်အဆဆောပြောသလိုပူလွန်တဲ့အချိန်ပြင်မထွက်ပဲတက်နေတဲ့လောက်အေးအောင်ပါအေးတဲ့နေရာမှာနေတဲ့ထွက်ရပြီဆိုရင်လည်းနေပူလွန်တဲ့အချိန်ရှောင်းအာတခါအပြင်မှာလည်းပဲတက်နေသေးအေးများတဲ့အေးအောင်မျိုးမျိုးမှာအမိုးအောင်မျိုးမှာတက်နေသေးတော့နေတဲ့
ဟုတ်ကဲ့ဆရာတနခါလူတာရောဆရာမကြားနိုင်လား
အာဟုတ်တာပေါ့အဲတနခါလူတာကတော့ကျမတို့ရဲ့ပေါ့နော်ဒီမြမရိုးရ tradition ကတော့တနခါလေးလူထားတယ်ဆိုလို့ရှိရင်ဒါဟာအနည်းဆုံးတော့နေကိုတိုက်ရိုက်အသားကိုတိုက်ရိုက်ထိချင်နေကပဲပြထားတယ်တနခါထူထူလေးတွေမျက်နာမှာအကွက်ကလေးတွေကွက်ထားတာမျိုးနဲ့မျက်နှာကိုလိမ့်တာလက်ကိုတနခါထူလိမ့်တာမျိုးတွေလည်းပဲလုပ်လို့ရပါတယ်တနခါနဲ့မတည့်တဲ့လူဆိုတော့တိတ်ပြီးတော့မှတော့မကြဘူးပါဘူးခက်ရှားရှားပဲဆိုတော့အဲဒါကျွန်တော်တို့နိုင်ငံမှာတနခါလည်းရတယ်ဆိုတော့ဒါကျွန်တော်တို့နိုင်ငံအတွက်ဆိုလို့ရှိရင်တော့တဘာဝအားဖြင့်ရနေတဲ့အကျိုးတစ်ခုပေါ့နော်ဒါဆိုတနခါလေးလည်းတကယ်လို့စစွန်းကပြောတဲ့နေပူခံတဲ့ sunscreen လိုမျိုးတွေမသုံးဆွဲနိုင်တဲ့မရောက်ရှိနိုင်တဲ့ဒေသမျိုးတွေခြေရွာတွေတောတောင်တွေမှာဆိုရင်တော့လည်းတနခါမျိုးလေးတွေကိုလိမ့်ပြီးတော့မှကာကွယ်လို့ရပါတယ
်ဟုတ်ကဲ့ဆင်ပါတော့ဒီနေပူချိန်မှာပူလာတဲ့ချိန်ရေရှာတာကျဲပါတာပေါ့လေတဲ့ရိုက်ကိုတစင်အောင်ဖြစ်နိုင်တဲ့အရေးပြားယောဂါနဲ့ပတ်သက်ပြီးတော့ထပ်ပြောဖို့ရှိမှာဆင်ပါအ
ရေးပြားယောဂါကအဲ့ဒီမှာစစကကျွန်မပြောတဲ့ပွေးဝဲညင်းလိုမျိုးပေါ့နော်မှုချောင်းဖြစ်တဲ့မှုဆွဲလို့ဖြစ်တဲ့ယောဂါမျိုးဖြစ်ဖြစ်သွားပြီဆိုလို့ရှိရင်တော့လိုအပ်တဲ့ဒီဆေးဝါးပေါ့နော်သူ့နဲ့တင့်တော်တဲ့ဆေးဝါးအမှန်ကန်တဲ့ဆေးဝါးဒီကိုလည်းပဲလိမ့်တာတွေတောက်တာတွေနဲ့အဲလှုပ်ချင်းအပြင်စနစ်တကျခံယူတင်ပါတယ်စနစ်တကျဒီတတိယတတိယပျောက်ကင်းအောင်ကုသတင်ပါတယ်ဘာဖြစ်လို့လဲဆိုတော့ဒါကမပေါ်တင်တာဆိုတာကဒါကကုလို့ရှိရင်ပျောက်တဲ့ယောဂါမျိုးပါဆိုတော့ဒါအရေးပြားယောဂမျိုးဆိုတာကဒီကျန်းမာရေးပြဿနာတစ်ခုလည်းဖြစ်တဲ့အပြင်လူလူချင်းပေါင်းသင်းဆက်ဆံရေးမှာလည်းကိုယ့်ရဲ့ဒီလူမှုရေးပြဿနာမျိုးအနေနဲ့အထူးဖြစ်သွားနိုင်တဲ့အခြေအနေမျိုးလည်းဖြစ်ပါတယ်ဒါကြောင့်မလို့ကိုယ့်ရဲ့ဒီ personality ကိုလည်းထိခိုက်သွားနိုင်တဲ့အဥစ္စာမျိုးတွေကိုမလိုလားခင်ဗျမဖြစ်အောင်ဖြစ်လာတာနဲ့မှုဆွဲတာမျိုးပွေးဝဲညင်းမျိုးဖြစ်တာနဲ့တပြိုင်တည်းထဲမှာ ตุ๊นะตึนต่อได้ซีโอลิงเป้ชินอาภิญจนเนจากุตาชินอาภิญดาโกเปี่ยวอองแลลุกลุกยาบาเลยลุกเสร็จมาเลยโอเคอดิก็จ้วนเจนเนี่ยซีกันเสี่ยววันนี้เนี่ยซีอยู่เนี่ยเนี่ยเปี่ยวตึนมาเลยอุบาเลยอดิก็จ้วนเจนเนี่ยซีกันเสี่ยววันนี้เนี่ยซีอยู่เนี่ยเนี่ยเปี่ยวตึนมาเลยดิอีเปียยอกอทุกุเสี่ยววันจีนี่แลชื่อตะโลดาမျိုးมาซะอย่างปอนเนาะดิตอตอละจีว่ามาโซลูชั่นแลอีเปียยอกอทุกุเสี่ยววันแต่ละมันมีแลดิจ้วนเจนเนี่ ြီးတောက်တုံးပြီးတော့မှပြောင်းအောင်ကုတင်ပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာမ
တရမန်ရရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်တဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရရကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
VOA ရဲ့အစီအစဉ်တွေကိုမနက်9:00နာရီအထိဆက်ပြီးတင်ဆက်နေပါတယ်။ VOA ကထုတ်လွှင့်ပေးသမျှသတင်းတွေ၊အပတ်စဉ်ကဏ္ဍတွေ၊ဗီဒီယိုသတင်းတွေကို VOA ရဲ့ website စာမျက်နှာအပြင် Facebook, YouTube, Telegram, Instagram စတဲ့ social media တွေမှာလည်းနှာစင်ဖတ်ရှုနိုင်ပါတယ်။အခုတော့တိုင်းရင်းသတင်းလှော်အလှည့်ရောက်လာပါပြီ။တိုင်းအခြေစိုက် Fever ဝိုင်းရုံသားတွေကစူးစီးတင်ဆက်ထားပါပါ။
စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မအမိပါနေဆက်ဒီသားတန်ရင်သားတည်င်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ဗုဒ္ဓနေ့နစ်ဆန်တရနေ့တော့ကလူငိမ့်ခွင်းနဲ့ပြန်ပြီးလွတ်လာတဲ့ကချင်နစ်ချင်းခရိယအဖွဲ့ချုပ် KBC ရဲ့အကြံပေးဒေါက်တာကာလမ်ဆမ်ဆွန်ထမှန်ဖန်ဆီးခံလိုက်ရပါတယ်။ရှမ်းပြည်မြောက်ပိုင်းနောင်ချုံမြို့နယ်ထဲမှာရှိတဲ့တရက်ကုန်းရွာကစစ်ကောင်စီရဲ့တပ်စခန်းကိုပြည်သူ့ကာကွယ်ရေးတပ်မတော်မှန်းလေးကဝင်ရောက်တိုက်ခိုက်သိမ်းပိုက်လိုက်ပါတယ်။တရင်းလွာတွေထဲမှာတော့ချင်းပြည်နယ်ပလောဝမြို့နယ်တဲကဒေသခံပြည်သူတွေခရီးသွားလာမယ်ဆိုရင်အရခတပ်တော်စီကနေထောက်ခံစာယူပြီးသွားလာနေရတဲ့အကြောင်းနားဆင်ရဖို့ရှိပါတယ်။
ကျမကနန်းဟွန်ပါရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါကချင်နစ်ချင်းခရိယံဖွဲ့ချုပ် KBC အကြံပေးဒေါက်တာကလမ်ဆမ်ဆမ်မြန်မာနစ်ဆန်တရက်နေ့စစ်ကောင်စီရဲ့လူငိမ့်ချမ်းနာခွင့်နဲ့ပြန်လည်လွတ်မြောက်လာခဲ့ပြီးထပ်မံဖမ်းဆီးခံလိုက်ရတယ်လို့နှိဆက်သူတွေကပြောပါတယ်ဗုဒ္ဓဟူးနေ့မှာကြားရောက်တဲ့မြန်မာနစ်ဆန်တရက်နေ့ဒေါက်တာကလမ်ဆမ်ဆမ်ပြန်လွတ်လာပြီလို့သူ့ရဲ့အမှုဆောင်ရှင်နေတော်ဒေါန်နန်းကအတည်ပြုပြောဆိုခဲ့ပါတယ်အဲ့ဒီနောက်ည10နာရီလောက်မှာတော့စစ်ကောင်စီတပ်သားတွေဟာဒေါက်တာကလမ်ဆမ်ဆမ်ရဲ့အိမ်ကိုရောက်လာပြီဧပြီလ18ရက်နေ့မနက်9:00လောက်မှာပြန်ဖမ်းသွားတာလို့နီးစပ်သူတယောက်ကပြောပါတယ်ဒေါက်တာကလမ်ဆမ်ဆန်ဟာ2022ခုနှစ်ဒီဇင်ဘာလ4ရက်နေ့ကမန္တလေးအပီပီဆိုင်ရာလေးစိတ်မှစစ်ကောင်စီတပ်ကဖမ်းဆီးသွားခဲ့ပြီးမတရားအတင်းဆက်တွယ်မှုဥပဒေပုံမှန်71ရဇဒကြီးဥပဒေပုံမှန်905ကကြီးအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေပုံမှန်92ကကြီးအမှုတွေနဲ့တရားစွဲခံရပြီးနောက်ထောင်ဒဏ်6နှစ်ချမှတ်ခံရတာဖြစ်ပါတယ်စစ်ကောင်စီကမြန်မာနစ်ဆန်တရက်နေ့အထိမ်းမှအကျဉ်းသား3000ကျော်ကိုလူငိမ့်ချမ်းနာခွင့်ပေးခဲ့တာဖြစ်ပါတယ
်ရှမ်းပြည်မြောက်ပိုင်းနောင်ချိုမြို့နယ်မှာရှိတဲ့တရက်ကုန်းရွာကစစ်ကောင်စီတပ်စခန်းကိုပြည်သူ့ကာကွယ်တပ်မတော်မန်လေး MDY PDF က AB လ15ရက်နေ့မှာဝင်ရောက်တိုက်ခိုက်ပြီးသိမ်းပိုက်နိုင်ခဲ့ပါတယ်မနေ့9နာရီကျော်လောက်ကစခန်းကိုဝင်စီးခဲ့ပြီးညနေပိုင်းမှာသိမ်းနိုင်ခဲ့ပါတယ်တိုက်ပွဲအတွင်းစစ်ကောင်စီတပ်သားအလောင်း21လောင်းနဲ့60မမ drone ကြမာနဲ့ခဲယမ်းအများအပြားကိုသိမ်းနိုင်ခဲ့တာလို့ MDY PDF ကထုတ်ပြန်ပါတယ်တိုက်ပွဲကြောင့်တရက်ကုန်းရွာရှိရှေးဟောင်းဘုံကြီးကျောင်းမီးလောင်ပြာကျခဲ့ပြီးထောင်ထဲချီတဲ့ဒေသခံတွေထွက်ပြေးတိမ်းရှောင်ခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်တရက်ကုန်းရွာဟာစစ်ကောင်စီတပ်ရဲ့စစ်တပ်ကတူရှိရာမင်းမြို့နဲ့10မိုင်ကျော်ပဲဝေးတာဖြစ်ပါတယ်
ရခိုင်ပြည်နယ်ဘူရီတောင်မြို့နယ်က MSF နယ်စည်းမခြားဆက်ဝင်များအသင်းရဲ့ရုံးခန်းနဲ့စေခန်းမိရှုခံခဲ့ရပါတယ်။ဧပြီလ15ရက်နေ့ကဖြစ်ပွားခဲ့တဲ့မိလောင်မှုထဲရုံးသုံးပစ္စည်းတွေနဲ့ဆေးတွေအလုံးမိထဲပါပြီးပျက်စီးဆုံးရှုံးသွားတယ်လို့ MSF အဖွဲ့ကထုတ်ပြန်ထားပါတယ်။ဧပြီလ14ရက်နေ့တုန်းကလည်းဘူရီတောင်မြို့ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းဦးအောင်တောင်းရွှေရဲ့အိမ်နဲ့ရုံးခန်းအပါအဝင်ရခိုင်လူမျိုးတွေရဲ့အိမ်အလုံးကြီး50လောက်ကိုစစ်တပ်ကစစ်တင်တန်းပေးထားတဲ့မုစလင်အစိုးရအချို့ကမိရှုခဲ့တယ်လို့ဒေတာခန်နေကပြောပါတယ်
။မွန်စစ်ဘေးရှောင်တွေကိုစားနေရိတ်ခံတဲ့စီးဝါတွေကိုငွေထောက်ပံ့ပေးနေတဲ့မွန်ပြည်နယ်လွှတ်တော်ဒုတိယဥက္ကဋ္ဌဟောင်းဒေါက်တာအောင်နိုင်ဦးကို PDF တွေကိုထောက်ပံ့နေတယ်ဆိုပြီးစစ်ကောင်စီကဖမ်းဆီးသွားပြီးနောက်ပြန်လွှတ်ပေးလိုက်ပါတယ်။၄ရက်ကြာဖမ်းဆီးခဲ့ပြီးတဲ့နောက်ဧပြီလ15ရက်နေ့မနေ့ပိုင်းကပြန်လွှတ်ပေးခဲ့တယ်လို့ဦးအောင်နိုင်ဦးရဲ့လူမှုကွန်ရက်စာမျက်နှာ Facebook မှာရေးသားလာပါတယ်။တက်ဆိုင်ရာရဲ့စစ်ဆေးမှုကိုကောင်းမွန်စွာခံယူပြီးအပြစ်မရှိတဲ့အတွက်အိမ်ပြန်ခွင့်ရခဲ့တယ်လို့ဒေါက်တာအောင်နိုင်ဦးကသူ့ရဲ့ Facebook မှာရေးသားထားတာပါ။ကြိတ်မယောမြို့နယ်တဲကမွန်ကြီးဝါရီကဒီသခန်စစ်ဘေးရှောင်တွေကိုတွားရောက်ကူညီချိန်စစ်တပ်ကဖမ်းဆီးသွားတာဖြစ်ပါတယ်
။စကိုင်းတိုင်းကလေးမြို့နယ်ထဲမှာစစ်ကောင်စီတပ်ဖွဲ့ရဲ့ဖမ်းဆီးတပ်ဖြတ်မှုနဲ့လက်နက်ကြီးကြောင်နလအတွင်းမှာအရသာအယောက်80တည်ဆုံးခဲ့ပြီးအဲ့ဒီထဲအမျိုးသမီး60ကျော်ပါဝင်တယ်လို့ကလေးမျိုးလူထုတိုက်ပွဲဦးဆောင်ကော်မတီကပြောပါရယ်စစ်ရဲအခြေအနေပြင်းထန်တဲ့ချင်းတောင်ကျေးကကလေးမျိုးနယ်မှာဒီနှစ်ဖေဖော်ဝါရီလကနေဧပြီလ10ရက်နေ့အထိနလကျော်အတွင်းမှာစစ်ကောင်စီတပ်ဖွဲ့ဝင်ရဲ့ဖမ်းဆီးတပ်ဖြတ်မှုနဲ့လက်နက်ကြီးကြီးထိမှန်မှုကြောင့်အခုလိုတည်ဆုံးရတာဖြစ်တယ်လို့အဲ့ဒီကော်မတီကအခုလ17ရက်နေ့ကထုတ်ပြန်ပါရယ်တည်ဆုံးသူတွေဟာစစ်ကောင်စီတပ်ဖွဲ့ရဲ့ drone နဲ့လက်နက်ကြီးကြီးထိမှန်တာကြောင့်အများဆုံးတည်ဆုံးကြရတာလို့ကလေးမျိုးလူထုတိုက်ပွဲဦးဆောင်ကော်မတီကတာဝန်ရှိသူကပြောပါရယ်
ကရင်မျိုးသားစည်းရုံးကင်ယူတမဟာ3ထိချုံနေပြီညောင်လေးပင်ခရိုင်ထဲမှာစစ်ကောင်စီတပ်ကအရက်သား9ယောက်ကိုဖမ်းဆီးတပ်ဖြတ်သွားတယ်လို့ဒေသခံတွေကပြောပါတယ်ဖမ်းဆီးတပ်ဖြတ်ခံရတဲ့သူတွေဟာရွှေကျင်စောတိမြို့နယ်နဲ့ကြောက်ကြီးလေတူမြို့နယ်ကဒေသခံတွေဖြစ်တယ်လို့ထုတ်ပြန်ထားပါတယ်ရွှေကျင်စောတိမြို့နယ်ကောက်ကွေ့ကြီးရွာကကိုဇော်ဝင်းမြင့်စုသူဖမ်းဆီးတပ်ဖြတ်ခဲ့တယ်လို့ခလာရ264ပိန်းစလုံးတယင်းကလည်းအနာပေါက်ရွာသားတွေဖြစ်တဲ့မောင်စော်မင်းသိန်းကိုဖိုးစောနောက်ထပ်နှစ်ယောက်ကိုအကြောင်းမဲ့ဖမ်းဆီးပြီးတပ်ဖြတ်သွားတယ်လို့ဆိုပါတယ်။ဧပြီလ15ရက်နေ့ကအခုလိုဖမ်းဆီးတပ်ဖြတ်သွားတာလို့ပြောပါတယ
်။အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပြီးတော့မှာပါ။ချင်းပြည်နယ်ပလောဝါမြို့နယ်တဲကဒေသခံပြည်သူတွေဟာခရီးသွားလာမယ်ဆိုရင်အရခတ်တပ်တော် AAC ကနေထောက်ခံစာယူရပြီးမပါရင်ပလောဝါမြို့နယ်တဲကိုဝင်ထွက်သွားလာခွင့်မပြုဘူးလို့ဆိုကြပါတယ်။အဲ့ဒီဘက်ကအခြေအနေကိုတော့ကိုရောဘက်ကစူးစီးထားပါတယ်။
ပလဝမြို့နယ်တဲကပြည်သူတွေဟာပလဝကနေတခြားဒေသတွေစီကိုခရီးသွားမယ်ဆိုရင်ဒါမှမဟုတ်တခြားဒေသကနေပလဝမြို့ကိုဝင်မယ်ဆိုရင်အရခတ်တပ်တော်စီကနေထောက်ခံစာယူရပါတယ်ထောက်ခံစာမပါရင်ဝင်ထွက်သွားလာခွင့်မပြုဘူးလို့လူချုံရဲ့အယနာမည်မဖော်လို့တဲ့ဒေသခံတယောက်ကပြောပါတယ်
ဘလဝါကအချက်နဲ့ထောက်ခံစာယူရတယ်။အဝယ်ကဆိုလည်းထောက်ခံစာလည်းမလက်ခံနဲ့။ဒီနေ့ဒီကမှာလည်းတခြားကလာတဲ့လူတွေလည်းဘလဝါအေးကိရေမြို့ချင်းမှာမြို့အေးကိရေတာကိရေအမြင့်ချင်းမှာလည်းအေးဟိုကထောက်ခံစာသူတို့ကထောက်ခံစာဟိုအမောင်းရင်ဟိုဘလကျောက်တော်ကထောက်ခံစာမှသူတို့ကလက်ခံနဲ့ဝယ်လို့မရဘူး။
အရခတ်တပ်တော်ဟာတစ်တုံရနှစ်ခွန်စစ်စင်ရင်းနဲ့အတူချင်းပြည်နယ်ပလောဝမြို့နယ်ကိုပြီးခဲ့တဲ့နှစ်နိုဝင်ဘာလ13ရက်နေ့ကစတင်ထိုးစစ်စင်တိုက်ခိုက်ခဲ့ပြီးနောက်ခုနှစ်ဇန်နဝါရီလ14ရက်နေ့မှာမြို့နယ်တစ်ခုလုံးကိုသိမ်းပိုက်နိုင်ခဲ့တာဖြစ်ပါတယ်ပလောဝမြို့ကိုစစ်ကောင်စီကင်းစင်တဲ့နေမီအဖြစ်သတ်မှတ်လိုက်ပြီးနောက်မှာအရခတ်တပ်တော်ကမြို့နယ်တစ်ခုလုံးမှာအုပ်ချုပ်ရေးလုပ်ငန်းတွေအကောင်အထည်ဖော်ဆောင်လာပြီးနောက်အခုလိုတင်းကျပ်မှုမျိုးလှုပ်လာတာဖြစ်ပါတယ်ပလောဝမြို့ပေါ်မှာနေထိုင်ကြတဲ့ဒေသခံပြည်သူတွေဟာကြည်လက်ဒီတာနဲ့နေဆက်ဘက်ကိုခီးသွားမယ်ဆိုရင်အေအကခန့်ထားတဲ့အုတ်ချုပ်ရီမှုရီစီကအ ਨੇ ဆုံးကြက်ငွေတစ်ထောင်နဲ့ထောက်ခံစာယူကြရပါတယ်အဲ့ဒီထောက်ခံစာမပါဘဲခီးသွားမယ်ဆိုရင်အေအတပ်ဖွဲ့ရဲ့စစ်စီဂိတ်တွေကိုဖျက်ဆီးခွင့်မရှိဘူးလို့နောက်ထပ်ဘလဝဒီတာခန့်တယောက်ကပြောပါတယ်
ထောက်ခံစာမပါဘူးဆိုတော့တကြွာကျော်လို့မရဘူးဘလဝကိတ်ကျော်လို့မရဘူးပြန်ယူရတာပေါ့လေရက်ကွယ်ရုံးကိုအရင်သွားရတယ်နောက်ပြီးတော့သူတို့ရဲ့ ULA ရဲ့ရုံးကိုပြန်သွားနှဆောင်ယူရတာပေါ့လေအမှစာရွက်ဖို့ဆိုမှတောင်းတာတော့ရှိတယ်နေဆုံးတော့တထောင်ပေါ့လေစင်မအဲ့ဒါနဲ့ယူလာပြီးမှပဲကျွန်တော်ကဖြတ်လို့ရတာပေါ့လေစမီဖက်ကိုရောဘလဝထပ်ပန့်ကိုရောတက်လို့ရတယ်ဖြတ်လို့ရတယ်
Erilu Taukansa, Urania Male, Guye, Cheledu Epin, Wamenia, Japan, Wayame, Jamia, Sare, Dese, Cheledu Gule, Copia, Pia, Elu, Subare, Belewa Mupoga, Didaka, Miazuha, Ajinga, Taipuri Jau, Sibi, Tenshaw Yagani, Nieku, Piamala, Jat, Idlu, Ega Munet, Kulungu, Tenchobi, Ochoi Longani, Possang, La Chima, the Choga, Nie, Piampu, Suye, Muri, Shini, Javare.
Time man is a mari mugu, gayin tola yita bang zuriga, the cave, then you tana villa. Now so see it, chinirigoro, fiba wino do, Jamingani, then set bitabari.
Gayin pinega, miaudi nesa mudema. Gayin muda tamaro, KN elo, name piang like day. Bumuji such a do ye, PG a puerine. Digabi a tatriga, don't yaw ye utabi. KN you tapuerigaro, mupiaman, nia utanello.
ท่านเนี่ยซะซี้ยี้จีนี่กูสร้างจีนี่ดูเดียวก็เปล่าบาดิโยโลโยโยปิจิอันเนี่ยดิเกบิอยู่ล่ะเนี่ยแกอยู่ก็เลสิอ่ะตุ๊เนี่ยไม่ตุ๊ปะเนี่ยเลยนี่กูงาถอดตัวไอ้หลูเนี่ยชื่อๆจะน่าเอามาต้องสร้างเลยล่ะฐานะเนี่ยเราไม่ใช่หรอกฐานะเราก็ชื่อก็พี่แต่จะไปไปได้ล่ะแหละป่าเลยแต่เราต้องตัดดาโรก็ไม่เอาดิกูตรัวเราอ่ะป่าเราไม่คันได้กูเพราะว่าบ่ชื่อตรัวว่าไหวสิล่ะกูต้องไปใส่หมดไม่ใช่ทีเลยกูช
ရေးပူပေါင်းတပ်ဖွဲ့တွေကပြီးခဲ့တဲ့ရက်ပိုင်းတွေမှာတင်ပိုက်ခဲ့ပါတယ်။စစ်တပ်ကလည်းလေကြောင်းကနေဘုံကျဲခဲ့တာကြောင့်ရွာသားတွေထပ်ပြေးနေရပြီးမြဝတီမြို့ထဲမှာတော့လူတွေသွားလာမပြတ်သေးဘူးလို့မြို့ကန်တယောက်ကဆိုပါတယ်။ဟိုကန
ေခုံကနေမြဝတီမြို့ထင်းနေတော့ဝေးတာပေါ့၃၄မိုင်လောက်။ပန်းဝင်ကြတော့နေခုံကတော့စစ်တပ်တိုက်ပွဲဖြစ်ကြတယ်။လေနဲ့ဘုံကျဲတာတွေပါတယ်ရှိတယ်ဒီပန်းဝင်ကျမှာရှိတယ်ပေါ့။အာပြည်နေလေတည်းရတော့တိုးတယ်လည်းတော့ရတော့ပြလို့ဟိုလင်းကပုံကျေးအနေရှိတယ်လေအဲ့ဘက်မှာတိုက်ဝင်မရှိတော့တော့နောက်ပိုင်းတော့တရနေ့တော့ရှိပြီတမကြတာဒီမှာမျိုးရအနေထားရဆိုရင်တော့ပုံမှန်ပဲကစားလေးဖွင့်ထားတဲ့ပုံမှန်ပဲသွားနေကြတာပဲမြောက်တရားလူတွေကတော့သိပြီးတော့သွားနေတာမြို့မှာတော့အရင်လိုပါပဲဒီဈေးကြီးတွေကတော့လုံခြုံရေးပြေးတာပေါ့
ပြီးခဲ့တဲ့တရင်ပတ်မှာတော့စစ်ကောင်စီတင်ကားညင်အောင်ဖြူဟာမှုနဲ့တပ်ဖွဲ့ဝင်တွေလက်နက်ချခဲ့တယ်လို့သတင်းတွေထွက်ပေါ်ခဲ့ပြီးမြဲအမှန်တကယ်ကလက်နက်ချခဲ့တာမဟုတ်ဘူးလို့ဆိုကြပါတယ်ဘုံမူကြီးစောချစ်သူကတပက်လက်နဲ့ရွှေကုတ်ကိုခွာသွားပြီးအရှိတောင်တိုင်းကိုပို့လိုက်ပြီလို့ထိုင်းနယ်စပ်စစ်ရေးချီနေကိုစောင့်ကြည့်နေသူကပြောပါတယ
်။ညီတော်ဘူးကမူးလို့နှစ်ခုငါးသုံးခါကအကုန်လုံးမှာတော့လက်နဲ့ချတော့ဘုံချစ်သူကသူခေါ်သွားလိုက်တာ။ခေါ်သွားတော့အေးကဟိုမှာရွှေကုတ်ကပါရှဲလူအကုန်လုံးအရှိတောင်တိုင်းပြန်ပို့လိုက်ပြီအလို။ရောက်ပြီလေလူကတော့အေးစေးပဲ။ဟိုချိုးလျာဟိုဘက်ပြောင်းလဲလောနေသူကသူအသွားလာမပြတ်ပဲ။အခုအကုန်ပြန်လာနေကြပြီအသွားလာမပြတ်ပဲ
။ကရင်မျိုးသားစီယုံ KNU ဒီမိုကရေစီကြိုးပြုကိရတမတော် DKPA ကရင်ငင်းချမ်းရေးကောင်စီ PC နဲ့ကရင်မျိုးသားတမတော် KNA တို့ပူးပေါင်းဖွဲ့စည်းထားတဲ့ကရင်လက်နက်ကိုင်စည်းလုံးညီညွတ်ရေးကော်မတီကလက်တလောဖြစ်ပေါ်နေတဲ့မြဝတီမြို့အောက်ချောက်ရေးကိစ္စတွေအတွက်ဆက်လက်ညှိနှိုင်းဆွေးနွေးနေကြပါတယ်ရှင်
။အခုဆက်ပြီးသတင်းအချင်းချက်ကိုနားဆင်ကြရမှာပါ။မြန်မာနစ်ဆန်တရက်နေ့မှာလူငင်းချမ်းနာခွင့်နဲ့ပြန်လည်လွတ်မြောက်လာတဲ့ KBC အကြံပေးဒေါက်တာကလမ်ဆမ်ဆွန်ထမှန်ဖန်စီခံလိုက်ရပါတယ်။ရှမ်းပြည်မြောက်ပိုင်းနောင်ချုံမြို့နယ်မှာရှိတဲ့တရက်ကုန်းရွာကစစ်ကောင်စီတပ်စခန်းကိုပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေးကဝင်ရောက်တိုက်ခိုက်သိမ်းပိုက်လိုက်ပါတယ်။ တော်ရရှင်တွေအခုနားဆင်နေကြတာကတော့နယ်ဆက်ဒီတာကတိုင်းသားသတင်းတော့တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်သတင်းလောပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်ကျမအမိပ
ါ။တော့ကြနေမနဲ့ခင်အတွက်အပတ်စဉ်ခဏလေးရတော့ဒီလောက်ပါပဲခင်ဗျာ။ပြည်ဝရအစီအစဉ်တန်ပတ်သက်ပြီးတော့ဝေဖန်ကြံပေးခြင်းနဲ့ဆိုရင်တော့စာရေးသားမဲ့ email လေးစာက burmese@voanews.com ဖြစ်ပါတယ်။အခုတော့သတင်းချင်းချုပ်ကိုပြောပြသွားမှာပါ။ယူကရိန်းဟာလေကြောင်းရန်ကာကွယ်ရေးအရေးတကြီးလိုအပ်နေသေးကြောင်းဒီအင်ဒိုအဖွဲ့ကနေပြောပါတယ်အီရန်ရဲ့နျူကလ িয়ার နေရာတွေကိုတိုက်လို့ရှိရင်အစ္စရေးရဲ့နျူကလ িয়ার ပစ်မှတ်တွေကိုလည်းပြန်လည်တိုက်ခိုက်သွားမယ်လို့အီရန်တော်လှန်ရေးအစောက်တပ်ကအကြီးတန်းဗိုလ်ချုပ်ကြီးတူကချင်းချောက်ပြောဆိုလိုက်ပါတယ်အီရန်နိုင်ငံပိုင်မီဒီယာရဲ့ကြာတာပရင်းဖော်ပြချက်ထင်မှာတော့အီရန်ကဒရုန်းတွေဒုံးကျည်တွေနဲ့တိုက်ခိုက်ခဲ့တာအတွက်အစ္စရေးကနေလက်တုပ်ပြန်မှုကိုမျှော်လင့်ထားတယ်လို့လည်းဆိုပါတယ်မြန်မာသတင်းမှာတော့မြန်မာအရေးဖြည့်ရှင်းနိုင်မဲ့နီလန်းကိုမလေးရှားနိုင်ငံသားဝန်ကြီးဟောင်းတူကအကြံပြုလိုက်ပါတယ်အာဆီယံအနေနဲ့ပုံမလက်တွေ့ကြတဲ့နီလန်းနေနဲ့ချင်းကပ်ဖို့လိုပြီးပြီးခဲ့တဲ့3နှစ်ကသဘောတူထားတဲ့အာဆီယံဘ ုံသဘောတူညီချက်၅ချက်ကိုလည်းလက်တွေ့အောင်မြင်နိုင်ရေးထပ်မံဖြည့်ဆွက်ဖို့လိုကြောင်းမလေးရှားနိုင်ငံသားရေးဝန်ကြီးဟောင်းဆိုင်ယက်ဖူဒင်အဗ်ဒူလာကနေပြီးတော့တိုက်တွန်းလိုက်တာဖြစ်ပါတယ်။ရခိုင်ပြည်နယ်ဘူးသီရောင်မြို့ကဟိန္ဒူဘာသာဝင်1600နဲ့ဗုဒ္ဓဘာသာဝင်120တို့ကိုအစ္စလာမစ်အကြမ်းဖက်အဖွဲ့ကဖမ်းဆီးထားကြောင်းအိန္ဒိယမီဒီယာတစ်ခုကနေဖော်ပြထားတာကလောက်ကျန်ဖန်တီးတာဖြစ်တယ်လို့စစ်ကောင်စီဘက်ကထုတ်ပြန်လိုက်ပါတယ်ခင်ဗျာ။တောက်ကြနေမနေ့ခင်းအတွက်နောက်ဆုံးရသတင်းအချင်းချုပ်ကိုပြောပြခဲ့တာပါ။ဒီကနေ့မနေ့ခင်းအစီအစဉ်ထုတ်လို့ရမှုကတော့ကိုဇော်မိုးကျော်ဖြစ်ပါတယ်။ရုပ်သံပိုင်းဆိုင်ရာဒါရိုက်တာ James Smith ဖြစ်ပါတယ်။ VO ရဲ့မနေ့ခင်းအစီအစဉ်တွေကိုမနေ့9နာရီထိလိုင်းနိုမီတာ24/50/51တို့ကနေတင်ဆက်ခဲ့တာပါ။VO ချင်းမိတ်ဆွေတွေနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးအဆင်ပြေတဲ့နေ့ဖြစ်ကြပါစေ။ VO ကိုကြည့်ရှုတဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။